Welcome to the Voice of America in Burmese.
Mingla ma nei ma shin. Washington News Review American tan ga ni 2020 September la 9 ye tanin la ni ma nei khin season rue go Myanmar san lo chin ma nei 6 nai ga ni 9 nai thi line meter 2440 ne 51 line meter 190 rue ga ni thaut lwin pe ni ba bi. Chuma khin myo tat ba. ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ကမ္ဘာတလုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆင်းပြူစုနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းရဒီရောဂါကူးစက်ခံရသူဟာတနင်္လာနေ့မှာ28သန်းနီးပါးရှိလာပြီဖြစ်ပြီးသေဆုံးရသူကလည်း6သန်းနီးပါးရှိနေပါပြီ။မြန်မာနိုင်ငံရဲ့အိန္ဒိယအိန္ဒိယနိုင်ငံမှာတော့တနင်္လာနေ့မှာကူးစက်ခံရသူ6000ကျော်နဲ့ကမ္ဘာမှာတစ်ရက်အတွင်းအများဆုံးကူးစက်မှုဆန်းကျင်တင်သွားခဲ့တာပါ။အိန္ဒိယမှာအခုဆိုဒီယောဂါကူးစက်သူ၄သန်းချောနဲ့ကမ္ဘာမှာတတိယအများဆုံးအကူးစက်ခံရတာဖြစ်ပြီးဒုတိယအများဆုံးကအကူးစက်ခံရသူ၄သန်းချောရှိတဲ့ဘရာဇီးဖြစ်ပါတယ်။အများဆုံးကူးစက်ခံရတာကအမေရိကန်ပြည်ထောင်စုဖြစ်ပြီးစနေနေ့အထိဆို6သန်းချောရှိပြီးသေဆုံးရသူက2သိန်းနီးပါးရှိနေပါတယ်။အစကတည်းကငတ်မခေါမမှုဘေးနဲ့ရင်ဆိုင်နေရတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းဒေသတောင်ဆူဒန်နဲ့ယီမန်နိုင်ငံတွေမှာတော့ COVID-19 ကာယောဂါပါဖြစ်ပွားလာတဲ့အခါမှာတန်းနဲ့ချီတဲ့ပြည်သူတွေဟာအသက်အန္တရာယ်နဲ့ပါရန်ဆိုင်နေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်ခလိုခုတ်ရဲ့လုံခြုံရေးကောင်စီကိုပေးပို့တဲ့စာကို The New York Times သတင်းမှာဖော်ပြထားပါတယ်။ Belarus နိုင်ငံမှာကာလကြာရှည်အုပ်ချုပ်နေတဲ့သမ္မတ Alexander Lukashenko ကိုဆက်ပြီးအာဏာရစေတဲ့အငင်းပွားပွဲရွေးကောက်ပွဲနောက်ပိုင်းလူလူဆန္ဒပြမှုတွေဆက်ပြီးဖြစ်ပွားနေရမှာတနင်္လာနေ့ကတော့မြို့တော် Minsk မှာတောင်းနဲ့ချီးပြီးစုဝေးဆန္ဒပြခဲ့ကြပါတယ်။ဒါဟာအရင်သတင်းပတ်တွေကထက်ဆန္ဒပြသူအရေအတွက်တိတိတသာများလာတာဖြစ်ပါတယ်။ဒီတနင်္လာနေ့ဆန္ဒပြပွဲကနေဆန္ဒပြသူ90တဲ့မနေ့အဖမ်းခံခဲ့ရတယ်လို့လူခွင့်အဖွဲ့တွေကပြောပါတယ်။ Belarus နိုင်ငံမှာဩဂုတ်လ9ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ Lukashenko ကကြေညာခဲ့တာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့အတိုက်ခံပါတီတွေကရောအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကပါပြောနေတာဖြစ်ပါတယ်ရွေးကောက်ပွဲနောက်ပိုင်းဆန္ဒပြမှုတွေကြောင့်အဖမ်းခံရသူ9000ကျော်ရှိနေပြီဖြစ်တယ်လို့ဆန္ဒပြမှုအတွင်းသေဆုံးရသူက4ဦးတည်းမင်းရှိခဲ့တာပါအရိကတိုက်ခံခေါင်းဆောင်ဆန်ဗီယာလာနာတီရှန်နော့စကယာကတော့ရွေးကောက်ပွဲပြီးကြတဲ့ကသူအသက်အန္တရာယ်အတွက်လို့ပြောပြီးလီသူရေးနီးယားနိုင်ငံဘက်ကိုထွက်ပြေးတင်းချောင်နေတာဖြစ်ပြီးဘယ်လာရုစ်နိုင်ငံမှာရွေးကောက်ပွဲအသစ်ကျင်းပနိုင်မှုအတွက်ကြိုးစားနေတယ်လို့ VOA မင်းမြန်းကမ်းမှာပြောကြားခဲ့ပါတယ်။ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗယ်နီအစိတ်ခတ်ခံရတယ်လို့တန်လျာရှိမှုနဲ့ပတ်သက်ပြီးရုရှားဘက်ကအချက်လက်တွေမပေးရင်ရုရှားပေါ်မှာဒဏ်ခတ်အရေးယူမှုတွေလုပ်ဖို့ဖြစ်လာနိုင်တယ်လို့ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမတ်စ်ကပြောပါတယ်။ဒီအစိတ်ခတ်မှုမှာရုရှားဆိုတာကနောက်ကွယ်မှာရှိနေတယ်လို့ညွှန်ပြနေတဲ့အချက်အများပြားရှိနေကြောင်းဂျာမနီသတင်းစာ Bild and Stuntech သတင်းဌာနကိုဝန်ကြီးမတ်စ်ကပြောကြားခဲ့တာပါရုရှားဆိုတာအနေနဲ့ဒီအစိတ်ခတ်တိုက်ခိုက်မှုမှာပဝင်ပတ်သက်မှုမရှိဘူးဆိုရင်မပတ်သက်ကြောင်းအချက်လက်တွေချပြဖို့ပြောခဲ့တဲ့အပြင်ဒီရာဇဝတ်မှုကိုရုရှားဆိုတာကဖြေရှင်းပေးမယ်လို့အထူးမျှော်လင့်ထားကြောင်းလည်းပြောပါတယ်ဂျာမနီကအခုခါမှာ EU ဥရောပသမဂ္ဂရဲ့အလှည့်ကျသဘာဝပဋိတာဝန်ကိုယူနေရတာပါရုရှားနိုင်ငံကတဘောင်းဝဒန်းွေတွေဥရောပကိုတင်ပို့မယ်ဒေါ်လာ17ဘီလီယံတန် Nord Stream 2ဒန်းွေပိုင်လိုင်းကိစ္စနဲ့ပတ်သက်ပြီးသဘောထားပြောင်းသွားအောင်ရုရှားကမလုပ်ဖို့လဲဝန်ကြီးမက်စ်ကပြောပါတယ်ရုရှားတိုက်ခံခေါင်းဆောင်ဟာအာယုန်ချောကိုထိကိုက်စေတဲ့ Novi 6အစိတ်မိခဲ့တာဖြစ်ကြောင်းဂျာမနီအစိုးရကဒီသတင်းပတ်အစောပိုင်းမှာပဲပြောကြားခဲ့တာပါကယ်လီဖိုးနီးယားပြည်နယ်မှာရာသီဥတုပူပြင်း6တွေ့ပြီးတော်မီတွေအကြီးကျယ်ဆက်ပြီးလောင်ကျွမ်းနေတာကြောင့်Liberty အလုတ်သမားနဲ့အားလိုက်ရဲ့တောစခန့်ထွက်အပန်းဖြေသူတွေတက်ကအနည်းဆုံးအယောက်60ကျော်ကိုစစ်တပ်ရဟန့်ရင်တွေနဲ့ကယ်ထုတ်ပေးခဲ့ရပါတယ်။မိကူးဆက်မှုမြန်ပြီးကြီးမားတဲ့တော်မီလောင်ကျွမ်းမှုဟာနေရာ3နေရာမှာဖြစ်ပွားနေတာပါ။ကယ်လီဖိုးနီးယားပြည်နယ်အလယ်ပိုင်းမှာရှိတဲ့ Sierra အမျိုးသားဥယျာဉ်ထဲမှာပိတ်မိနေသူ63ယောက်ကိုကယ်ထုတ်ခဲ့ရပြီးဒီထဲကနှစ်ဦးကတော့ဒဏ်ရာပြင်းထန်တယ်လို့ Fresno မိသက်ဌာနကပြောပါတယ်။ဒေသခံတွေကိုလည်းဘေးလွရာရွှေ့ပြောင်းချဖို့အတွက်အာဏာပိုင်တွေကညွှန်ကြားနေပါတယ်။ရှေးဘာရေကန်ကြီးနားကတော်မီကတော့စတူရန်မိုင်90ကျော်ကိုလောင်ကျွမ်းနေတာပါ။ကယ်လီဖိုးနီးယားတောင်ပိုင်း Los Angeles အရှေ့ဘက်မှာလောင်ကျွမ်းနေတဲ့တော်မီကလည်းအချိန်ပိုပြင်းလာနိုင်တဲ့အတွက်ဒေသခံတွေဘေးလွရာပြောင်းရွှေ့ဖို့အမိန့်ထုတ်ထားပါတယ်။ San Diego County အရှေ့ဘက်မှာလောင်ကျွမ်းနေတဲ့တော်မီကတော့တ တနာရီအတွင်းမှာပဲအိတ်က400လောက်ကိုပြန့်နှံ့သွားတဲ့အတွက်ကလီဗလန်မြို့သားဥယျာဏမှာနေသူတွေဘေးလွတ်ရာကိုရွှေ့ပြောင်းခိုင်းထားပါတယ်ကယ်လီဖိုးနီးယားပြည်နယ်ထဲမှာမီးကြီးကျယ်လောင်ကျွမ်းနေတဲ့နေရာ22နေရာရှိပြီးမီးတပ်သမား 12,000 ကျော်မီးငှိမ့်တက်နေရတယ်လို့ပြည်နယ်မီးတပ်ဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအောက်တိုဘာ15ရက်နေ့ကစပြီးတောမီးလောင်ကျွမ်းမှု900ရှိခဲ့ပါတယ်။မီးလောင်ကျွမ်းတဲ့ areas 2ရမ်းပိုင်း 2,000 ကျော်ကျယ်ပြီးလူ10ဦးအသက်ဆုံးရသလိုအဆောက်အဦပေါင်း 3,000 ကျော်ပျက်စီးခဲ့ရပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9လိုင်းဒိုမီတာ40 kHz 8.13 9လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနေ့ KNV ရဲ့သတင်းလေးကိုတင်ဆက်နေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတရေရေတက်လာနေတဲ့အခုလိုကာလမှာပဲနိုင်ငံရေးပါတီတွေအနေနဲ့လူအယောက်50တဲ့မပိုဘဲကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးသတိပေးလမ်းညွှန်ချက်တွေအတိုင်းစက်တင်ဘာ10ရက်အင်္ဂါနေ့မနက်6နာရီကစလို့မဲဆွယ်စီယုံခွင့်ပြုလိုက်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်ကိုဗစ်ကာလဖြစ်တဲ့အတွက်စည်းကမ်းချက်နဲ့အညီအခုလိုလူ50တဲ့မပိုရလို့ကန့်သတ်ရတာဖြစ်ကြောင်းပြည်တော်စုကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးက VOA နဲ့အသီးသန့်မေးမြန်းခန်းမှာပြောကြားပါတယ်
ကျွန်တော်တို့လူ50လောက်ကိုရမယ်ဒီတိုင်းနဲ့50လောက်က6ပြီกว่าမယ်ကျွန်တော်ရှေ့နောက်ဘေးညာ6ပြီกว่าလုံးမယ်50လီဝင်တွေ့တဲ့ကောင်းတဲ့နေရာမှာလုံးမယ်ဒါတွေပေါ့အကုန်လုံးကျမ်းမာရေး perspective ကနေပြီးတော့ပေါ့เนาะ you go with commission အလူတွေနဲ့တိုင်မီမီကျွန်တော်လုပ်ပါတယ်အားလုံ
းဒီအပိုင်းနဲ့မြန်မာနိုင်ငံမှာ covid အတီးပြူလူနာသစ်ပိုတိုးလာနေတာကြောင့်မြန်မာပြည်သူလူထုစိုးရိမ်မှုမြင့်တက်နေသလိုကျမ်းမာရေးဝန်ကြီးဌာနအနေနဲ့လည်းစိုးရိမ်ကြောင်းဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်ကျမ်းမာရေးနဲ့အကစားကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရစက်တင်ဘာလ6ရက်မနက်၈နာရီခွဲမှာကိုဗစ်အတီးပြူလူနာသစ်66ဦးကိုကြေညာခဲ့ပြီးည၈နာရီသတင်းမှာတော့အတီးပြူလူနာသစ်100ထပ်ကြေညာတဲ့အတွက်မြန်မာနိုင်ငံကကိုဗစ်ကူးစက်မှုဟာတနင်္ဂနွေနေ့တရက်တည်းမှာတင်166ဦးစံချိန်တင်ရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ထားသူပေါင်း1419ဦးရှိပြီးသေဆုံးသူ10ဦးရှိနေပါတယ်ခင်ဗျာဒီနေ့အပြီးမှာလဲကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးနဲ့တီးသန့်ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။ဟောင်ကောင်လွှတ်တော်ရွေးကောက်ပွဲကျင်းပပြီးဖို့ဟောင်ကောင်အစိုးရကရက်ရွှေဆိုင်းလိုက်တာကိုစန့်ကျင်ဆန္ဒပြတဲ့ဒေသခံတွေတဲကအနည်းဆုံးလူ290ကိုတနင်္ဂနွေနေ့မှာဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲကပြောပါတယ်။ဖမ်းဆီးထားသူတွေထဲမှာ289ဦးကိုတရားမဝင်လူစုဝေးမှုနဲ့ဖမ်းဆီးတာဖြစ်ပြီးကျန်တဲ့အမျိုးသမီးတဦးကတော့လွတ်လပ်ရေးတောင်းဆိုတဲ့ကြွေးကြော်သံတွေသူရဲ့ Facebook ပေါ်မှာရေးသားဖြန့်ဝေခဲ့တဲ့အတွက်ဖြစ်ပါတယ်။သူမရဲ့လို့ရဟာမြို့သားလူညုံရေးဆိုင်ရာဥပဒေသေးရညှိစွမ်းတာကြောင့်လို့ပြောပါတယ်။ဟောင်ကောင်လွှတ်တော်ရွေးကောက်ပွဲကိုစက်တင်ဘာ6ရက်မနေ့တုန်းကကျင်းပဖို့ရှိခဲ့ပေမဲ့တနည်းကြာရဆိုင်ကြောင်းပြီးခဲ့တဲ့ဇွန်လလကုန်မှာဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam ကကြေညာခဲ့တာပါ။ COVID ပြန်ပွားကူးစက်လာတဲ့အချိန်တွေကြောင့်ရွှေဆိုင်ရတာလို့ Carrie Lam ကဆိုပေမဲ့ဟောင်ကောင်ဥပဒေပြုကောင်စီမှာအတိုက်ခံဒီမိုကရေစီအားစုဘက်ကမဲအများစုအနိုင်ရကြီးရှိတာကိုစိုးရိမ်လာကြောင်းအုပ်ချုပ်သူတွေဘက်ကအခုလိုလုပ်ခဲ့တာလို့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဒီရွေးကောက်ပွဲဟာတရုတ်အစိုးရကမြို့သားလူညုံရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပြီးနောက်ပထမအဦးဆုံးပြုလုပ်တဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာရဲ့စင်ဂျီဘုံကဗလီတစ်ခုမှာပြီးခဲ့တဲ့တောက်ကြညနေဘက်ဝတ်ပြုဆူတောင်းနေချိန် Gas Tankway Pipeline ပေါက်ကွဲမှုကြောင့်တိဆုံးတန်ရရတာဖြစ်ခဲ့ပြီးတနင်္ဂနွေညအထိစီးရင်ရတိဆုံးသူ24ယောက်အထိတိုးလာပါတယ်။ပေါက်ကွဲတဲ့နေ့မှာတင်16ဦးတိဆုံးခဲ့တာပါ။တောက်ကြနေ့ဝတ်ပြုဆူတောင်းခြင်းမှာ Gas Benia ကရိုးစိတ်ပေါက်ကွဲခဲ့တယ်လို့ဆိုတာအာဏာပိုင်တွေစုံစမ်းနေစေဖြစ်ပါတယ်။တိဆုံးသွားသူတွေထဲမှာဖခင်ဖြစ်သူနဲ့အတူဗလီမာလာယဝတ်ပြုတဲ့အသက်9နှစ်အရွယ်ကောင်းလေးတစ်ယောက်လည်းပါဝင်ပြီးအသက်ရှင်ကျန်ရစ်တဲ့သူဖခင်ရဲ့အခြေအနေကစိုးရိမ်ရပါတယ်။ပေါက်ကွဲခြင်းမှာတန်ရရခဲ့တဲ့လူ39ဦးကိုဒါကားမျိုးကအစိုးရပိုင်ဆေးရုံမီးလောင်တန်းရအထူးကုသဆောင်မှာလက်ခံပြုစုနေပါတယ်ဆေးရုံကိုရောက်လာသူတွေရဲ့အခြေအနေကစိုးရိမ်ရပြီးသူတို့ကိုခန္ဓာ90ရာခိုင်နှုန်းကိုမီးလောင်ကျွမ်းထားတယ်လို့တာဝန်ကျဆရာဝန်ကပြောပါတယ် Gas ပေါက်ကွဲမှုကနေဗလီတွင်းမှာရှိတဲ့လေအေးပိစက်အနည်းဆုံး6လုံးပေါက်ကွဲခဲ့တာကြောင့်မီးကူးစက်မှုလျင်မြန်ခဲ့ပုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာဂျပန်နိုင်ငံတောင်ပိုင်းကိုပြင်းထန်စွာတိုက်ခတ်နေတဲ့အင်အားပြင်းတိုင်ဖုန်းဟိုနိုင်ကြောင့်ဒေသခံပြည်သူတိတက်သမရှစ်တန်းကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့ဂျပန်အစိုးရကတနင်္ဂနွေနေ့မှာအမိန့်ထုတ်ပါတယ်။လေပြင်းရောမိုးပါတစ်ပါးတည်းတိုက်ခတ်လာတဲ့ဟိုင်ရှန်တိုင်ဖုန်းမုန်တိုင်းဟာ တနင်္ဂနွေနေ့ကဂျပန်တောင်ဘက်အောက်ပိုင်းကကျွန်းတွေကိုဖျက်ဆီးရင်းတောင်ပိုင်းကျူရှူကျွန်းကိုချင်းကလာခြင်းမှာတစစအားပြော့သွားပါတယ်။ဒါမဲ့လည်းဒီမုန်တိုင်းအရှင်ကစံချိန်တင်လောက်တဲ့မိုးတဲထံမှုနဲ့မြေပြိုရာတွေရှိလာနိုင်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသတိပေးထားပါတယ်။အဲ့ဒီဒေသကထောင်ချီတဲ့နေအိမ်တွေလျှက်စစ်ပြီးပြတ်တောက်နေပါတယ်။ဟန်ရှန်တိုင်ဖုန်းမုန်တိုင်းဟာဂျပန်ကျွန်းတွေကိုဖျက်ပြီးကိုရီးယားကျွန်းဆွယ်ပဲဦးတည်သွားနေကြောင်းဂျပန်မိုးစလဌာနကခန့်မှန်းပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့သတင်းဘက်ကဝင်ရောက်ခဲ့တဲ့မေဆက်တိုင်မုန်တန်ကိုအခုချိန်ထိခံရဆဲဖြစ်ပါတယ်ခင်ဗျာ
Direct
from Washington The Voice of America VOA တနင်္လာနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
ကျွန်တော်ဝင်းမြန်းပါမြန်မာနိုင်ငံမှာကိုဗစ်လူနာသစ်နေ့စဉ်တိုးနှုန်းဇက်တိုက်ထိုးပြီးထောင်တက်နေတာမို့ဘလို့ကာကွယ်ထိန်းချုပ်ဖို့ပြင်ဆင်ထားတာကိုဂျမိုင်းနဲ့အားကစားဝန်ကြီးကိုမနေ့ညကမေးထားပါတယ်ဟုတ်ကဲ့ဒေါက်တာမေထွေးခင်ဗျာလက်ရှိအရေးကြီးဆုံးဘာလုပ်ထားလဲဆရာ
အဲ့တော့ဟုတ်တယ်အခုကဒီ ascending limb of the epidemic ကဖြစ်နေရလေဆိုတော့ဒါဟိုတက်တယ်ဒါနဲ့တက်တာနည်းနည်းလေး steep ဖြစ်တယ
်ဟုတ်ကဲ့ပို့တွေ့သူဒီထောင်တက်ပြီးတော့မှတ်လွန်ကြည့်တာပါဆရာနော
်ဟုတ် steep ဖြစ်တယ်ဆိုတာက90 degree လောက်ဖြစ်တာပေါ့အဲ့ဒါကို30 40ကိုပြန်ချဖို့လိုမယ်အဓိကတော့ရှိတွေ့ဘက်ကရခိုင်ဘက်ကလာတဲ့လီမာလူတွေကအကုန်လုံးကတည်င်းမပို့ဘူးတချို့တွေက contact လို့မရဘူးဖြစ်နေအဲ့ဒါကိုမနေ့ပြန်တနည်းတလားနဲ့ကျွန်တော်လုပ်ဖို့အစီအစဉ်ရှိပါတယ်သူတို့တွေကဒီလိုပြောင်းနေတဲ့အခါမှာ positive တွေဘလောက်ပြတ်နေဆိုတော့ကျွန်တော်ကမသိနိုင်ဘူးလေသူတို့တည်င်းပို့ရင်ပို့တဲ့လူတွေကျွန်တော်ကစစ်ပြီးတော့ကျွန်တော်က quarantine ကိုထားမယ်ဆိုလို့ရှိရင် contact လို့ရတာပေါ့
ဟုတ်ကဲ့အပြင်မှာကူးစက်ပြန့်နှံ့မသွားအောင်အထဲမှာထားပြီးထိန်းထားတာပါဆရာနော
်ဟုတ်တယ်ဒီလိုလေကျွန်တော်ကဒီ hospital တွေမှာကျန်နေရှိတဲ့လူတွေများတော့ hospital discharge criteria ကိုလေကျွန်တော်မနေ့ကစပြီးပြင်တော့မယ်လေ
ဟုတ်ကဲ့ဆေးရုံဆင်ဖို့သတ်မှတ်ချက်တွေ
ဟုတ်ကျွန်တော်ဒီ CDC တို့တပြေးချွေတွေ့ရှိချက်မှာကဒီ virus ကကိုရဲ့ဆေးလောက်အဲ့နောက်ပိုင်းဆိုလို့ရှိရင်ကကြလို့လို့မရတော့
ဟုတ်ကဲ့ဒီပိုးစစ်ဖို့နမူနာမှာပိုးမွေးယူလို့မရတော့တာပါဆရာနော
်ဟုတ်ကဲ့ဆေးရဲ့အလောက်ဆိုလို့ရှိရင်အဲ့တော့အကြ ాయి မထားတော့ဘူးကာကြာလို့လို့မရအောင်ဆိုရင်ဗိုင်းရပ်စ်ကမရှိတဲ့သဘောပေါ့အဲ့ဒါကျွန်တော်အကုန်လုံးပြင်မယ်ဆိုတော့ဆေးရုံတော်တော်များများဒူနာတွေကပြန်ဆင်းလို့ရပြီကျွန်တော်ကလုပ်ထားတာပထမဆုံးကစိတ်ချအောင်27ရက်9ရက်28ရက်လုပ်ထားတာဟုတ်အလားတူသွားပဲကျွန်တော်တို့မနေ့ပြန်လောက်မှာကွာရန်တီးမှာရှိတဲ့လူတွေလည်းပြန်ပြီးတော့ဟိုနည်းနည်းလေး criteria ကိုလျှော့ပြီးတော့ release တော့ဖို့ရှိပါတယ
်ဟုတ်ကဲ့ဒီအသွားအလာကန့်သက်ထားတဲ့စခန်းတွေမှာအရင်အသေးချောင်းပို့ပြီးတော့တင်းကျပ်ထားတာတွေကိုနည်းနည်းပြန်လျှော့ပေးပြီးတော့ပြန်ခွင့်ပြုဖို့ပါဆရာနော
်ဟုတ်တယ်မလုပ်ဘူးဆိုရင်ဒီ quarantine မှာအရင်များတဲ့ခါကျတော့မနိုင်လို့ရှိရင် management မှာလိဟင်းသွားလို့ရှိရင် negative repercussion ပြန်လာနိုင်တယ်ပေါ့
ဟုတ်ကဲ့ဒီစခန်းတွေမှာလူတွေများလာလို့စီမံမှုကမလိုက်နိုင်ပဲနောက်ဆက်တွဲဆိုးကျိုးတွေဖြစ်မလာဘူးဆရာနော
်ဟုတ်တယ်ဒါတော့အကုန်ရှိပါတယ်ကျွန်တော်စီမံအခုတော့များပါပဲဆရာတပတ်နှစ်ပတ်လောက်ကတော့များတယ်နောက်တစ်ချက်ကဒီခုဆေးရုံတွေမှာလောလောဆယ်နှစ်ယောက်လောက်ဆုံးသွားတာလေသူတို့မှာကိုမော့ဘစ်ပေါ့လေ
ဟုတ်ကဲ့ယောဂအခန်းရှိချတာပါဆရာနော
်ဟုတ်တယ်ယောဂအခန်းအထူးသဖြင့် diabetes ပေါ့
ဟုတ်ကဲ့ဆီဂျူယောဂအခန်းနောက်ဆက်တွဲပေါ့ဆရာနော
်ဟုတ်တယ်သူတရဆုံးသွားတဲ့ဆိုရင် diabetic end stage renal disease ပေါ့နောက်ဆုံးအဆင့်ကိုရောက်နေတဲ့ကြောက်ကက် disease ပေါ့လေနော်အဲ့လိုမျိုးတွေရောက်ဆုံးတာများနောက်တစ်ယောက် SLE အသက်ငယ်ငယ်နဲ့အမျိုးသမီးတစ်ယောက်က systemic lupus erythematosus ပေါ့ဒါ autoimmune disease
ဟုတ်ကဲ့မြန်မာနိုင်ငံမှာတော့ဒီအရေးပြားလေးဘက်နာလို့လူသိများတဲ့ခုကံကဆန်လွဲဖောက်ပြန်တဲ့ယောဂါပေါ့ဆရာနော
်အဲ့အဲ့ဒီဟာမျိုးအခါရှိတော့ဘယ်လို့မှမတတ်နိုင်ဘူးဆရာဒါပေမဲ့တော့ကျန်တဲ့လူကောင်းတွေကမသေးဘူးလားတော့ပြောလို့တော့မရသေးဘူးပေါ့ကျွန်တော်တို့ဆီယူမှာဆီယာဝင်နေအဆုံးကုန်ကုတယ်သူတို့ကုတယ်ဆိုတာလည်းတယောက်တည်းကုတော့မဟုတ် clinical management ကုရှိတဲ့ပြင်ဒီ group ကလည်းနိုင်ငံခြားမှာရှိတဲ့သူတငယ်ချင်းတွေနဲ့အကုန်လုံး latest management ပေါ့
ဟုတ်ကဲ့နောက်ဆုံးပေါ့ခုထုံးတွေကိုစိတ်ဆက်ရှာဖွေပြီးတော့ပါဆရာနော
်ဟုတ်တယ်တတ်နိုင်ဆုံးဟိုမသေးအောင်ပေါ့လေဒါတွေကအရေးကြီးပါတယ်
ဟုတ်ကဲ့နောက်ထပ်ရောဆရာကြီးယောဂအခန်းရှိတဲ့သူတွေအခုလက်ရှိတွေ့ရတဲ့ထဲမှာရှိသေးလားဆရာကျကျမမကုသပေးဖို့လေ
ရှိတယ်ကျွန်တော်အခုဒီည 8pm ကိုကျွန်တော်ပြောလိုက်မယ်เนาะအထူးကြက်မတ်ဆောင် ventilator လုံးဝမရှိဘူးเนาะဟိုအောက်ဆီဂျင်ပေးပြီးကုတဲ့ဟာက၄ယောက်ရှိတယ်ဝေပါဂီတေတောင်းကလာတေစစ်တွေတေကန်နိုနီတေเนาะ ICU ရဲ့ဝင်တော့၅ယောက်ရှိတယ်ဝေပါဂီမှာ၉ယောက်တောင်းကလာဘက်မှာ၆ယောက်၅ယောက်ရှိတယ်နောက်ပြီးတော့အောက်ဆီဂျင်မပေးတော့လဲယောဂပြင်းထန်နေဆိုတာ၂ယောက်ရှိတယ်ဝေပါဂီမှာနေเนาะအကျွန်တော်လောလောဆယ်တော့ဆေးရုံတည်းမှာတက်တဲ့လူနာပေါ်943ရှိပါတယ်။ရခိုင်ပြည်မှာက489ဦး။အဲဒီဆေးရုံမှာတက်နေတဲ့လူနာပေါ်တတိပိကျော် DC လောက်တော့မှာပေါ့။တက်တာရင်ကျွန်တော် DC လောက်တော့မယ်လေ။အကြာကြီးမထားတော့ဘူးဆေးရုံမှာ
။ဆေးရုံဆင်းခိုင်းတယ်မှာပေါ့ဆရာ
။အဲဆေးရုံဆင်းခိုင်းဆေးရုံ negative ဖြစ်မှာပေါ့လေနော် negative ဖြစ်ပြီးတော့
ဟုတ်ကဲ့
။အဲ24နိုင်ပါနီးပါးလောက်ပေါ့လေကျွန်တော်တေချာကိုလုပ်နေပါတယ်။ဒီဟာကိုထိမှု
။ဟုတ်ကဲ့ဆရာ။ပြည်သူတွေအတွက်ကောဆရာအခုလိုရေးကြည့်လိုက်တဲ့အချိန်မှာပါမှားခြင်းလဲဆရာ
။ပြည်သူတွေရောအဓိကလေ social distancing လုပ်ရမယ်။အထူးဖြင့်ရခိုင်ဘက်ကလူရရသတင်းပို့ရမယ်။နံပါတ်၁မဟာဗျူဟာဖြစ်နေတယ်။ကိုအသိစိတ်နဲ့ကိုလာပြီးတော့အစ်စ်ခံဒါအယံမြင်နေတဲ့ကိစ္စမိမိအရေးမလို့ရင်မိရဲ့မိသားစုကိုမယ်။ကိုရခိုင်ထွက်သွားပြီးမှဘသူဒီပိုးရှိမယ်ပိုးကရှိနေမှာပဲ85ရာခိုင်နှုန်းလူများဒီလူကောင်းကြီးသွားလာတဲ့လူကောင်းကြီးလည်းပိုးရှိနေတယ်စစ်ပေးမယ် position တော့ quarantine နေပေါ့အဲ့ဒါမလုပ်ရင်ကျွန်တော်ဘယ်လို့မှမရနိုင်ပြည်သူပါလို့ရှိရင်ကျွန်တော်ဒီ covid ကြီးကနောက်တစ်နှစ်ပတ်သုံးပတ်မှာလုံးဝကိုပြည်သူရာရာခိုင်နှုန်းပြည့်ပါသုံးပတ်တွင်မှာဒီကိစ္စရက်သွားမယ်ပြည်သူမပါလို့ကတော့ကျွန်တော်သုံးပတ်မကောက်ဘူး6ပတ်5ပတ်7ပတ်အဲ့လိုဖြစ်သွားမယ်နောက်ဒီဥစ္စာကြီး very time sensitive issue เนาะဒီနေ့တွေ့ဒီနေ့လုံးမှာနှစ်ရက်ဆောင်လို့မရဘူးသုံးရက်ဆောင်လို့မရဘူးကူးသွားမယ်အဲကျွန်တော်တို့ action တွေကလည်း immediate action ဖြစ်ရတယ်ဒီနောက်ကြိုင်ဒီ24နိုင်တင်မှာအများကြီးကူသွားနိုင်တယ်နော်ပြည်သူပါမှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဝင်းကြီးခင်ဗျာကျွန်တော်ဝင်းမင်ပ
ါတနင်္လာနေ့နဲ့နဲ့ KBO ရေမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလကိုလာမယ့်အင်္ဂါနေ့စက်တင်ဘာလ10ရက်မှစတင်ပြီးရက်ပေါင်း60အထိခွင့်ပြုမှာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကထုတ်ပြန်ကြေညာလိုက်တဲ့အကြောင်းတင်ဆက်ပါပါကျမအင်ဂျင်နိုင်ပါရှင်ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးခွင့်ဆိုင်ရာကြေညာချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာလ6ရက်နေ့ကထုတ်ပြန်လိုက်တာပါအစိုးရပိုင်းရုပ်သံသတင်းဌာနကမနေ့ညကအခုလိုကြေညာခဲ့ပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်သည်2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့တွင်ကျင်းပမည်အထူးရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးခွင့်ကာလကိုရက်ပေါင်း602020ပြည့်နှစ်စက်တင်ဘာလ10ရက်နေ့မနေ့6နာရီမှ2020ပြည့်နှစ်နိုဝင်ဘာလ6ရက်နေ့ည12နာရီအထိခွင့်ပြုကြောင်းထုတ်ပြန်ကြေညာလိုက်ပြီ
။ဒါ့အပြင်နိုဝင်ဘာလ10ရက်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့ COVID-19 ကပ်ရောဂါပြန့်ပွားမှုမရှိစေရေးရောဂါကာကွယ်ရေးဆိုင်ရာကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ကြေညာချက်မှာဖော်ပြထားပါတယ်။လူ90ထက်ပိုပြီးစုဝေးတာမျိုးမလုပ်ရတာလေဝေလေထွက်ကောင်းတဲ့နေရာ6ပေအကွာစီမှာရှိရမှာစတဲ့ကန့်သက်ချက်တွေရှိမှာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးက VOE ကိုပြောပါရယ်ဒါကြောင့် COVID-19 ကပ်ရောဂါကာလအကန့်အသတ်တွေကြောင့်ပါတီငယ်တွေရဲ့စီယုံရေးလုပ်ငန်းတွေပိုပြီးထိခိုက်မယ်လို့မြင်ကြောင်းဒေါက်တာတင်မောင်သန်းက VOE ကိုပြောပါရယ
်အထူးသဖြင့်ပါတီငယ်တွေအထူးသဖြင့်မကြသေးခင်ကပါတီကိုစထူထောင်တဲ့ပါတီတွေအနေနဲ့ဆိုရင်တော့ခက်ခဲတော်တော်ကြီးကြီးမားမားတွေ့ရနိုင်မယ်လို့ထင်တယ်အရင်တည်းကနိုင်ငံရေးတဲမှာပါခဲ့ကြတယ်နိုင်ငံရေးဆင်လာရှိတယ်ဆိုပါစို့အဲ့ဒီလိုပါတီကြီးတွေအတွက်ကတော့လူတွေကတည်ပြီးသားဖြစ်တဲ့အတွက်ကြောင့်သူပြိတ္တနဲ့သူဒါစီယုံလှောက်ရှားလို့ရတယ်ပေါ့နော်အဲ့ဒီပါတီကြီးတွေအနေနဲ့လဲမိမိကိုမဲပေးမဲ့သူအစ်စ်ကိုစီယုံတဲ့နေရာမှာအခက်ခဲလေးတွေတွေ့ရနိုင်တယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ကိုကြည့်ရင်ဒီကန့်သက်ချက်တွေကိုလိုက်နာဖို့အကောင့်အထည်ဖော်တဲ့နေရာမှာဘယ်သူကလုတ်ပိုင်권ရှိမလဲဆိုတာကတော့မရှင်းမလင်းဖြစ်နေတယ်လို့ဒေါက်တာတင်မောင်တန်းကအခုလိုထောက်ပြပါဗျာ
ကျွန်တော်တို့စိုးရင်စရာကောင်းတာတစ်ခုပေါ့နော်ဒီအရာတွေကိုလိုက်နာဖို့အကောင့်အထည်ဖော်တဲ့အခါမှာဘယ်သူကလုတ်ပိုင်권အာဏာနဲ့ဆောင်ရွက်မှာလဲဆိုတာဝေဝါးနိုင်တယ်လက်တွေ့အကောင့်အထည်ဖော်တဲ့အခါမှာဥမာဒါကိုလိုက်နာဖို့အတွက်ဆောင်ရွက်တဲ့အခါမှာကျမယူညီဌာနကပဲတာဝန်ယူပါလားရွေးကောက်ပွဲကော်မရှင်ကပဲတာဝန်ယူပါလားထွေဥကပဲတာဝန်ယူပါလားအဲ့ဒီလိုမကွဲပြားတဲ့အတွက်ကြောင့်မို့လို့ယူဆချက်တွေနဲ့ပေါ့နော်ဥပမာကျမကြီးကလည်းရွေးကောက်ပွဲကော်မရှင်ကလှုပ်လိမ့်မယ်လို့ယူဆတယ်ရွေးကောက်ပွဲကော်မရှင်ကလည်းကျမကြီးကလှုပ်လိမ့်မယ်လို့ယူဆတယ်ဒီလိုပေါ့နော်အဲ့ဒီလိုယူဆပြီးဘယ်သူမှဒါကိုဖြစ်ဖြစ်စီစီနဲ့ချက်ချက်မှမမလုပ်တာမျိုးတွေလည်းအကျုံးရနိုင်တယ်အဲ့တော့ line of authority လို့ပြောတယ်လုတ်ပိုင်ခွင့်တိကျကြသတ်မှတ်ဖို့တူတယ်
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်နေတဲ့အတွက်ယောဂါကာကွယ်ရေးလုပ်ငန်းကန့်သက်ချက်တွေကြောင့်မဲယုံတွေမှာလူစုလူဝေးနဲ့မဲပေးကြမဲ့ပုံစံအတွက်လည်းအသေးအချာပြင်ဆင်ထားဖို့လိုတယ်လို့သူကဆိုပါတယ
်အဲမဲပေးဝန်ပေးကြတာကတော့ဒီလိုပဲမဲယုံမှာသွားပြီးပေးကြတာပေါ့နော်အဲ့ဒီအချိန်မှာအချိန်ပူပြီးဖို့အလိုမလားဒီပြဿနာရှိနိုင်တယ်နောက်နေရာပေါ့နော်ဥမာအဖြစ်နေရာဆိုလို့ရှိရင်လည်းတန်းစီတဲ့နေရာမှာ6ပေချာပေးထားတဲ့အမှတ်သားလက္ခဏာလေးတွေလှုပ်ထားပြီးတာပေါ့။နောက်ဥမာကျောင်းနေဖွင့်တဲ့အခါမှာကျောင်းဝင်းထဲမှာအမှတ်သားတွေလှုပ်ထားတယ်။ဒါပေမဲ့ကျောင်းဝင်းထဲကျောင်းဝင်းပေါ့မှာじゃလူတွေကတိုးနေတာမျိုး။ဆိုတဲ့အခါကျတော့မဲယုံလူတွေတန်းစီနိုင်လောက်တဲ့ပမာဏရှိနေသမျှချားမဲ့စီစဉ်မှုမျိုးဘယ်လိုစီစဉ်မလဲ။အဲ့ဒီအတွက်လူအားနေရာမဲယုံနေရာပေါ့။ဒီရွေးချယ်မှုတွေကစပြီးပြန်နေတုံးသက်စဉ်းစားဖို့ တယောက်မှုရှိလာလိမ့်မယ်လို့ထင်တယ်
။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာတော့ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးရာမှာကျင့်ဝတ်တွေကိုစောင့်စည်းလိုက်နာဖို့ရွေးကောက်ပွဲနဲ့ဆက်လင်းပြီး COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့ညွှန်ကြားထားပေမဲ့ဘယ်လိုကန့်သတ်ချက်တွေရှိမလဲဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူးရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုရှင်ရခင်အစီအစဉ်ကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးတက်ပါ။ COVID-19 ကာယောဂါဖြစ်ပေါ်တာကိုးလာတဲ့ရောက်လာချိန်မှာဒီယောဂါနဲ့တည်ဆွမ်းရသူကကဘာမှာကိုသိန်းဝန်းကျင်ရှိတာနေပါပြီ။ကာဝယ်ဆေးထုတ်နိုင်ဖို့လဲနိုင်ငံအများပြားကအပြင်းထန်စူးစမ်းနေကြပါတယ်။ဒီထက်ကအလားအလာရှိတဲ့ဆေးရည်နဲ့ပတ်သက်ပြီးအမှုရှိဝဗေဒပညာရှင်မက်ကင်ဆာဝန်ပြေကိုဆက်သွယ်မိမယ်ဒီပြန်ပြပေးပါတော့ကဒီဒုတိယလှိုင်းကိုအရန်ကြောက်နေကြပါတယ်ဆိုတော့ဒီလိုဒုတိယလှိုင်းကြောက်နေချိန်မှာကာဝယ်ဆေးရလည်းမထွက်နိုင်သေးဘူးပေါ့နော်ကာဝယ်ဆေးရလည်းမထွက်သေးဘူးဆိုတော့လူတွေကဒီကာဝယ်ဆေးဘယ်တော့ရအောင်လဲဆိုတာလည်းသိကြနေကြပါတယ်ဒီရုရှားကလည်းကာဝယ်ဆေးထုတ်နိုင်တယ်ပြောဒါပေမဲ့ဟိုစိတ်မချဘူးလည်းပြောကြတော့လေဆိုတော့ဒီကာဝယ်ဆေးအလားအလာရှိတဲ့ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါအလားအလာရှိတဲ့ကာဝယ်ဆေးဘယ်နှစ်ခုလောက်များတွေ့နေပြီလဲဆိုတာ
ဟုတ်ကဲ့ဟုတ်လာလာကောင်းတဲ့ကာကွယ်ဆေးဆိုတဲ့ဟာကတော့စုစုပေါင်းဆိုလို့ရှိရင်၅ခုရှိတယ်ပေါ့နော်ပထမအဆုံးတစ်ခုအနေနဲ့ကတော့ US အခြေစိုက် company Moderna company ကထုတ်နေတဲ့ mRNA 1273ငါတို့အခုနံပါတ်ထိတ်ဆုံးကနေတော့ပြေးနေတယ်ပေါ့ Phase 3ကို Phase 3မှာရောက်နေတဲ့ဟာတွေအကုန်လုံးပေါ့ဟုတ်နံပါတ်1ကတော့ဒီ US အခြေစိုက် Moderna company ကထုတ်တဲ့ mRNA ကာကွယ်ဆေးတစ်ခုဖြစ်ပါတယ်ဒါသူတို့က phase 3ကိုသူတို့ phase 3ကိုစခဲ့တဲ့ဟာကဇူလိုင်လ28ရက်နေ့မှာစခဲ့တာဖြစ်ပါတယ်။နံပါတ်2ကတော့Pfizer နဲ့ now Pfizer ရဲ့ German company ရဲ့ now တရုတ် company တို့ရဲ့အသုံးပြုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတစ်ခုရှိတယ်။အဲ့ဒါလည်း mRNA vax mRNA ကာကွယ်ဆေးပဲ။အဲ့ဒါဟာလည်းဒါကသူနံပါတ်သူတို့လည်းအခုဒါ phase 3ကိုသူတို့စမ်းနေတယ်ပေါ့နော်။ now နောက်တစ်ခုကကြတော့တတိယတစ်ခုအနေနဲ့ဆိုလို့ရှိရင် cancer virus ဆိုတာတရုတ်ပြည်ကအခြေစိုက်ပါ။သူကကြတော့တရုတ်ပြည်အခြေစိုက်ဟို biotech company ဖြစ် biotech ဇီဝနည်းပညာ company ဖြစ်ပေမဲ့သူကဒီတရုတ်ပြည်စစ်တပ်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်စစ်တပ်မှာဆိုလို့ရှိရင်သူတို့ကဒီထိုးမိတ်ကိုပေးထားပြီးထိုးခွင့်ကိုပေးထားပြီးဆိုပြီးတော့သိရပါတယ်အာဒါမဲ့ပြည်သူတွေအတွက်ကိုသူတို့ phase 3စမ်းတဲ့ဥစ္စာကတော့စမ်းနေတယ်လို့မျိုးလို့ပြီးတော့လည်းသိရပါတယ်အာနောက်နံပါတ်4ခုကကြတော့ Oxford က University of Oxford UK အခြေစိုက် University of Oxford ကသူတို့ကဒီ Sweden company နဲ့ပူးပေါင်းပြီးတော့သူတို့လုပ်တဲ့ဟာပါပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတဲ့ဟာအဲ့ဒါလည်းဒီ phase 3မှာသူတို့သွားနေပါတယ်နောက်နံပါတ်5ကကြတော့ဒီတရုတ်ပြည်အခြေစိုက်ကုမ္ပဏီတခုပဲသူတို့ရဲ့ phase 3ကိုကြ UAE မှာသူတို့စပြီးတော့လူတွေကိုစမ်းနေပြီလူတွေကိုစမ်းနေပြီဆိုပြီးတော့သူတို့ပြောထားတယ်ဒါပေမဲ့အချိန်တွေဘယ်လိုရှိတယ်ဆိုတဲ့ဟာကတော့ဒါကဟိုလေးစောင့်ကြည့်အောင်ပဲပေါ့နော်အဲ့လိုမျိုးရှိပါတယ်ဟုတ
်ဟုတ်ဆိုတော့ပေါ့နော်အဲ့ဒါတွေကအကုန်လုံးကအဆင့်3နဲ့စမ်းသပ်ထားတဲ့ဆေးတွေပေါ့နော
်
ဆိုတော့အဲ့ဒီမှာမှအလားအလာရှိဆုံးအကောင်းဆုံးပေါ့နော်အဲ့ဆေးကဘာဆေးလို့ပြောနိုင်မှာ
ကျွန်မကတော့ဒီ US ဘက်ကဟာတွေအဖက်များတဲ့ခါကျတော့ဒီ US ကဒီသွားနေတဲ့ Pfizer နဲ့ဒီ Moderna နဲ့ကိုဟိုတော့ဟိုသူတို့အရင်ဆုံးဖြစ်မှာပါလားတော့မသိသေးဘူးမယ်သူတို့ဘက်ကစစ်နေတဲ့ဟာတွေတော့များနေပြီလို့ပြီးတော့သိထားရပါတယ်နောက်တစ်ခုကဒီ Oxford University of Oxford နဲ့သူ Sweden နဲ့ပူးတွဲပြီးတော့ဈေးလာစမ်းသပ်နေတယ်ဆိုတဲ့ဟာတွေလည်းဒါ data တွေထပ်ထပ်ပြီးတော့စောင့်နေတုံးမယ်ဆိုတဲ့ခါကျသူတို့တွေကိုတော့အခြေအနေကောင်းတယ်လို့ကျွန်မယူဆပါတယ်ရှင်ဟုတ်
ဟုတ်ဆိုတော့ဆက်စပ်ပြောတော့တဲ့ထင်ပါเนาะဒီ mRNA ကိုအခြေတည်ပြီးတော့ဆန်းတယ်ဆိုတော့ဘယ်လိုဆန်းတာလဲနည်းနည်းပြောပြပေးပါ
โอเคป่ะ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တမျိုး RNA တဲ့တမျိုးပဲပေါ့เนาะဆိုတဲ့အခါကျဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးတွန်းဝင်နေမှာတော့မျိုးဗီဇ DNA ဆိုတာမျိုးဗီဇ DNA လူတွေရောဒီတရှိသတ္တဝါတွေတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိရပါเนาะဒီ DNA ကနေပြီးတော့protein နေတော့ cell အချင်းချင်းမှာ glue ခန္ဓာကိုယ်ရဲ့ cell တစ်လုံးနဲ့တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein လေးတွေလို့ခေါ်တယ် protein တွေထွက်ဖို့အတွက်ကို DNA ကနေပြီးတော့ protein ထွက်ဖို့အတွက်ကိုခလဲမှာဂျာဂန်လုတ်ပေးတဲ့ဟာ RNA လို့ခေါ်တယ်သူကဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်ဆိုတော့အခုဒီ virus ကိုသူအခုဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာ messenger RNA အရှိတော့ messenger RNA RNA သုံးမျိုးရှိတဲ့ထဲမှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်အာဆိုတော့ဒီသူ့ရဲ့ဟို concept ကဘာကိုအခြေခံလဲဆိုတဲ့ခါကျတော့ DNA ကိုမထည့်ဘဲနဲ့ RNA ကိုထည့်လိုက် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့ခါကျတော့လူရဲ့ခန္ဓာကိုယ်ရဲ့ဟိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ကပုံစံလေး virus ဟိုအတူဖြစ်ဖို့အတွက်ကိုအထောက်အကူပေးမယ် mRNA တခုပေါ့အဲ့ mRNA တခုကခန္ဓာကိုယ်ရဲ့ကိုရောက်မယ်ရောက်ပြီးသွားလို့ရှိရင်ခုခံအားရဲ့ခန္ဓာကိုယ်ရဲ့ခုခံအားကိုသူကပြန်ပြီးတော့ခန္ဓာကိုယ်ရဲ့ခုခံအားဒီ mRNA ကထွက်လာတဲ့ virus အတူကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီတုံ့ပြန်တဲ့ဟာဒီဒီ virus အစ်စ်ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်တယ်ပေါ့နော်အဲ့ဒီဟာကြောင့်မလို့ဒီခန္ဓာကိုယ်ရဲ့ခုခံအားမှာမှန့်ညံဆိုတဲ့ဟာတခုပေါ်သွားပြီးတဲ့ခါကျရင်နောက်တကယ်လို့ကိုကတကယ် virus အစ်စ်နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန်ညာကနေပြီးတော့ဒီဟိုခုခံအားနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ပေါ့ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ
်ဟာဆရာဘောနော်အခုကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာဘယ်ပုံမှမူတည်ပါလဲ
အကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာကသူကဟိုဆိုဂျိုဘေးထွက်ဆိုဂျိုသည်ကောင်းကျိုးထက်ပေါ့နော်အခုဆိုးကျိုးနဲ့ကောင်းကျိုးနဲ့နှစ်ခုကိုရှင်ရတာပေါ့နော်ဘယ်စိမ့်မဆိုဆိုးကျိုးနဲ့ကောင်းကျိုးနဲ့ကိုရှင်ရတယ်အဲ့ဒီရှင်တဲ့အခါမှာဘေးထွက်ဆိုးကျိုးစီကောင်းဟိုမပြောပါလောက်အောင်နေပြီးတော့ကောင်းကျိုးကပို့ပြီးအလေးတားနေတယ်အဲ့ဒါမျိုးကိုပြောတာပေါ့နော်အဲ့ဒါမျိုးစီကောင်းတဲ့ခုကကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့ဒီလိုဘေးထွက်ဆိုးကျိုးများတယ်ဆိုလို့ရှိရင်ငါလူငယ်တွေခံနိုင်တယ်ဆိုရင်တော့မှယောဂအခံရှိတဲ့လူတွေခံနိုင်မလားကလေးတွေခံနိုင်မလားလူကြီးတွေခံနိုင်မလားဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မလို့ပါ
ဆရာဟိုစမ်းတက်တဲ့အခါမှာအဆင့်ဆင့်ဆမ်းရတယ်ပေါ့နော်အဆင့်၃ကျမှစိတ်ချရတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ပါအဆင့်၃ကျမှစိတ်ချရတယ်ပြောလို့ရတယ်ဘာလို့လဲဆိုတော့အဆင့်၁မှာကသူကဒီလူ၁၀ကဏ္ဍလောက်ကလေးနဲ့ခဏဆမ်းလိုက်တယ်ဆမ်းရတဲ့အခါကျရင်ဒီအဆင့်၁မှာသူကဒါလူတွေကိုဘယ်လောက်ပေးရမယ် dosage တွေကိုသူတို့မှန်းမယ်အာနောက်ပြီးတဲ့အခါကျရင်ဒီဟာဒီဘယ်လောက်စိုးစိုးရွားရွား case တွေစိုးစိုးရွားရွားဟိုဆိုးကျိုးတွေရှိတယ်လဲဆိုရဟာဆက်မယ်။နောက်ပြည့်ခါကျရင် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပို့ပြီးများတဲ့လူဦးရေပုံမှန်လားပေါ့နော်။ရာကနန်းဖြစ်နိုင်တယ်။ထောင်ကနန်းတစ်ထောင်လောက်ဖြစ်နိုင်တယ်။အဲဒီ stage 2ကိုရောက်သွားပြည့်ခါကျရင်ဟိုသူစီးဒီဟာဒီဘလောက်အထိ safe ဖြစ်တယ်လဲ။ဒါပေးလို့ရပြီလားဆိုတဲ့ဟာကိုအဲ့ဒါတွေကျလူအများနဲ့နည်းနည်းပို့ဆန်းတယ်။ phase 3ကိုရောက်တဲ့ခါကျမှလူကထောင်နဲ့ချီရတယ်9000 6000 9000တချို့ဆိုလို့ရှင် 3000 ခုဒီမော်ဒါနာဆိုလို့ရှင်ဆို3000နဲ့စပြီးစမ်းနေရဆိုတော့ဒါလိုမျိုးစမ်းနေရဆိုရင်ဟာဒီဘာလူစမ်းတဲ့လူများလာလေလေသူ့ရဲ့ဒီစိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာဟိုတွေနည်းလာလေလေပေါ့နော်အဲ့လိုမျိုးရှိတယ်အဲ့ဒါကြောင့်ဟုတ်ကဲ့ phase 3ရအရေးကြီးတယ်ဆိုပြီးပြောတာပါဟု
တ်ကဲ့ဆိုတော့အခုပေါ့နော်ဟိုရင်ဟိုရုရှားမှာဆိုလို့ရှင်ဟိုရုရှားအဆင့်တက်မှုကဆိုလို့ရှိရင်အစိုးရကနေပြီးတော့ချက်ချင်းကြီးအတည်ပြုပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆင့်ဆင့်ဆန်းတက်မှုတွေလုံးမလုံးမတေချာဘူးဆိုပြီးတော့အခုစုံစမ်းမှုတွေလုပ်နေပါတယ်ဆိုတော့ဒါမျိုးပေါ့နော်ဒါကိုစိတ်ချတယ်မချဘူးဆိုတော့အဲ့ပုံမှာမူတည်ပြောတာထင်ပါတယ်နော
်ဟုတ်ကဲ့ပါဘာလို့လဲဆိုတော့အဆင့်3ကိုသူတို့အခုဒီရုရှားကပေါ့နော်ကျွန်တော်တို့ဖတ်ရတော့ဆိုရင်ရုရှားကသူကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ကနန်းနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချစ်ချင်းတန်းပြီးတော့ပေးလိုက်တယ်လို့မျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဟိုဖြစ်နိုင်တယ်လဲဆိုတော့မမျှော်လင့်ထားတဲ့ case တွေဖြစ်လာနိုင်တယ်ပေါ့ဒီဥမာစစ်တဲ့ကြီးနည်းနည်းမှာကဟိုခုခံအားသည်ဟိုပုံစံမျိုးကတမျိုးတည်းဖြစ်နိုင်တယ်တော့ဟိုနည်းနည်းပဲကွဲပြားတာမျိုးဖြစ်နိုင်တယ်လူကြီးထောင်ထဲချီသွားတဲ့ခါကျတော့ခုခံအနေအမြင့်ပေါ်မှာပြီးပြီးတော့စစ်တဲ့တုတ်ပြန်လူကဘလောက်အဖျားတက်မလဲနောက်သူ့ရဲ့ reaction ပေါ့ဘာလို့လဲဆိုတော့ဒီကောင်ဒီဟိုကာကွယ်ဆေးဖြစ်တယ်ဆိုတဲ့ဟာကဒီ virus a sickle to a di ဦးနိုင်စွမ်းတို့ယောဂပေးနိုင်စွမ်းတို့ဖယ်ထားတဲ့ပုံစံမျိုးကိုပေးတာပါကာကွယ်ဆေးဆိုတဲ့ဟာလေဆက်ခါကျအနည်းဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တခုအနေနဲ့ဝင်သွားတဲ့အတွက်ကြောင့်ခန္ဓာကိုယ်အခုကသူ့ကိုတုံ့ပြန်ပါဒီတုံ့ပြန်တဲ့အားဒီဘလောက်အချိန်နေဆိုးရွားသလဲမဆိုးရွားလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နည်းနည်းကျင့်သွားတယ်ပေါ့နော်သူတို့ရဲ့လေ့လာမှုနည်းသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ် confidence interval ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့ဟုတ
်ဟုတ်ဆိုတော့ဒီကာကွယ်ဆေးတစ်ခုကောင်းတယ်မကောင်းဆိုတာဘယ်လိုပြောနိုင်မှာလဲ
အကာကွယ်ဆေးတစ်ခုကောင်းတယ်မကောင်းဆိုတာကောင်းတဲ့ကာကွယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်နောက်ပြီးတော့ဘေးထွက်ဆိုးကျိုးစီလည်းမဲတယ်ပေါ့နော်အဲ့ဒီဟာနှစ်ခုပြည့်စုံမှသာလူကဟိုဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတဲ့ကာကွယ်ဆေးကောင်းတစ်ခုဖြစ်မယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးသလားတော်ကြနေဘေးထွက်ဆိုးကျိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့အခါကျလို့ရှိရင်တော့ဖြတ်လိုက်မယ်ဆိုတော့အဲ့ဒါမျိုးဆိုလို့ရှိရင်မထိုးတာနဲ့တူတူပဲဖြစ်တော့တော့ကြအကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍခါထိုးရမှာလဲပေါ့နော်အခု Moderna ဆိုရင်တော့သူကနောက်ဆုံးသိရခါသူဆိုနှစ်ခါဆက်ထိုးရမှာနှစ်ခါဆင့်ထိုးရမှာပေါ့နောက်အဲ့လိုမျိုးဟာမျိုးတွေဘလိုပုံစံမျိုးပေးမှာလဲပုံစံ procedure ပုံစံလေးကိုprocedure ပုံစံနဲ့နောက်ပြီးတော့ဟို dosage ဘယ်လောက်ပေးမှလဲဒါမျိုးတွေအသေးစားအတိအကျထွက်ထားပြီးပြီဆိုတဲ့ကာကွယ်ဆေးတစ်ခုသာအမြင်ပါဟိုယုံကြည်စိတ်ချရမယ်ဟိုပြည်သူတွေအနေနဲ့လည်းယုံကြည်စိတ်ချသာသာနဲ့ထိုးနိုင်တယ်ပေါ့အဲ့ဒါမျိုးပြောတာပ
ါအခုပေါ့နော်မြန်မာနိုင်ငံမှာဒီကူးစက်မှုနှုန်းအရန်မြန်တဲ့အမျိုးအစားတစ်မျိုးတွေပေါ့နော်နိုင်ငံခြားပြန်လာတဲ့လူတွေရှိမှတွေ့ထားတယ်လို့သူတို့သတင်းစာရှင်းလင်းပွဲလုပ်ပါတယ်ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာပေါ့နော်မြန်မာနိုင်ငံမှာဘာတွေသတိထားသင့်လဲနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါဟိုကျွန်မကတော့အခုဒီလလန်းမိသလောက်ကိုတော့မိဘဆွေမျိုးတွေတငယ်ချင်းတွေကိုလည်းကအမြဲတမ်း view site ပါဆိုပြီးတော့ပြောပါတယ်ဒီဟာဒီဟိုကာကွယ်ဆေးမတိုင်ခင်မပေါ်ခင်အထိလူတွေကတော့ဒီလိုမျိုးပဲဆက်ပြီးတော့ဟိုစိုးရိမ်နေရအောင်ပါပဲပေါ့နော်ဆိုတဲ့ခါကျတော့ဟိုဒီအခုဟာကအခုအချိန်နေရဒီ COVID-19 ကသူကကာကွယ်ဆေးမပေါ်ခင်အချိန်အထိကတော့လူတွေကတော့ဒီခါခါပါနေရမယ်တန်တန်ရှင်းရှင်းနေရမယ်မျက်နှာနှာခေါင်းစီအပြင်းသွားတဲ့ခါကျရင်နှာခေါင်းစီအုပ်သွားရမယ်လူစုလူဝေးရှောင်ချရမယ်ဒါတွေကတော့မလုံးမဖြစ်လုပ်နေရမှာပဲကာကွယ်ဆေးမပေါ်ခင်အထိရတော့ပေါ့နော်ကာကွယ်ဆေးပေါ်သွားပြီလူတွေအကုန်လုံးရနိုင်ပြီဆိုတဲ့ခါကျရင်ကြာရင်တော့ဒီဟာဒီဟာကဟိုပြန်ပြီးတော့ short လို့ရတယ်ပေါ့ဒါပေမဲ့အဲ့ဒီအချိန်မတိုင်ခင်အထိရတော့ကိုရီးယားသတိနဲ့ထားပြီးတော့သွားနေရမယ်တအားကြီးကြောက်ပြီးတော့ဟိုတခါဟိုအရင်ဟိုတုံလုံးချောက်ချဖို့လည်းမလိုဘူးပေါ့နော်အာဘာလို့လဲဆိုတော့ကိုကဒီ virus နဲ့ဒီ virus ကအပြင်မှာရှိနေတယ်ဆိုတဲ့ဟာကိုလည်းဟိုလက်ခံထားရမယ်။နောက်ပြီးတော့အဲ့လိုဟိုမသွားမဖြစ်တဲ့ကိစ္စမျိုးတွေမှသာအပြင်သွားရမျိုးတွေသာပေါ့နော်။အဲ့လိုမျိုးဟိုကိုကပို့ပြီးတော့ပြောလို့အဆင်ပြေတယ်ပေါ့နော်။အဲ့လိုမျိုးတွေကြတော့ပို့ပြီးတော့ဟို recommend ပေးတယ်လို့ပြောရမှာပေါ့နော်။ကျွန်မကမသွားမဖြစ်မှသာသွားလို့အဆင်ပြေမယ်။ဘာလို့လဲဆိုတော့ဒီတိုင်းအပြင်မှာလူစုလူဝေးနဲ့အပေါင်းအသင်းတွေနဲ့သွားနေကြမယ်ဆိုလို့ရှိရင်ကတော့ဒါဟိုကိုလည်းမသိနိုင်ဘူး။ကိုကနေပြီးတော့တခြားလူကိုတခါထပ်ပြီးတော့ကူးသွားလားဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါမျိုးတွေကြောင်းဟိုနည်းနည်းသတိလေးတော့ထားပေးဖို့တော့လိုအပ်ပါရဲ့ရှင်ဟုတ်
ကျေးဇူးများကြီးတင်ပါတယ်ဆရာ
မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020ရွေးကောက်ပွဲနဲ့မီဒီယာဘာတွေလိုနေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်လာမယ့်နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပတော့မှာမို့ဥပဒေအရနောက်ကျဆုံးအနေနဲ့စက်တင်ဘာ10ရက်နေ့ကစနိုင်ငံရေးပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ရကြပါတော့မယ်အခြားတစ်ဖက်မှာတော့မြန်မာနိုင်ငံအတွင်းကိုဗစ် -19 ဗိုင်းရပ်စ်ပြန့်နှံ့မှုတကြောပြန်ဖြစ်ပေါ်လာနေပြီးအရင်ပထမတစ်ကြိမ်ဖြစ်ပွားခဲ့တုန်းကထက်ပိုပြီးများကူးစက်ခံရသူပိုပြီးများပြားစိုးရိမ်ရတဲ့အခြေအနေကိုလည်းရောက်ရှိနေပါတယ်။ပြီးခဲ့တဲ့အော်ဂိုလာ16ရက်နေ့စစ်တွေမှာဗိုင်းရပ်စ်ကူးစက်ခံလူနာတယောက်စတွေ့ချိန်တုန်းကကူးစက်ခံ385ယောက်ပဲရှိရာကနေအခုစက်တင်ဘာ3ရက်နေ့အထိကူးစက်ခံစုစုပေါင်း1133ယောက်တနည်းအားဖြင့်18ရက်အတွင်းသုံးစားလောက်အရေအတွက်အထိတိုးလာတာတွေ့မြင်ရပါတယ်စစ်တွေမှာဗိုင်းရပ်စ်ကူးစက်ခံရသူမတွေ့ခင်ရှေ့ပိုင်းရက်ပေါင်း150အတွင်းတရက်ကိုကူးစက်ခံရသူ2ယောက်ခွဲနှုန်းလောက်ကနေအခုနောက်ဆုံး18ရက်မှာတော့တရက်ကိုအယောက်40ကျော်ကူးစက်ခံနေရတဲ့အနေအထားရောက်လာပါတယ်ဒီချိန်နေရှေ့ဘလောက်အချိန်ထိဆက်ပြီးကူးစက်နေဦးမယ်ဆိုတာဘယ်သူမှမမှန်းဆနိုင်သေးပါဘူးဒီလိုချိန်နေအောက်မှာတိုင်းပြည်အတွက်အလွန်အရေးကြီးတဲ့အထွေထွေရေကောက်ပွဲကြီးအတွက်ပါတီတွေ အမတ်လောင်းတွေဘလို့မဲဆွယ်စီယုံကြမှာလဲဆိုတာမိကုန်တစ်ခုဖြစ်လာနေပါတယ်ခုဒီဘက်မဲဆွယ်စီယုံရေးပြဿနာနဲ့ NLD အစိုးရရဲ့မီဒီယာထိန်းချုပ်မှုအဆက်ဆက်အကြောင်းလေလာတင်ပြသွားပါမယ်
ပြီးခဲ့တဲ့ရက်ပိုင်းမှာပြုလုပ်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲမှာကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကမကြခင်မဲဆွယ်စည်းရုံးဝင်ပြုမဲ့ကိစ္စအကြေညာပေးမယ်အဲ့ဒီအခါကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်းဘယ်နည်းပယ်ပုံမဲဆွယ်စည်းရုံးလို့ရမယ်ဘယ်လိုစည်းကမ်းမျိုးတွေလိုက်နာရမယ်ဆိုတာအသေးစိတ်ကြေညာမယ်လို့ပြောခဲ့ပါတယ်ဒါပေမဲ့တေချာတာကတော့အရင်ရွေးကောက်ပွဲတွေလိုလူအများကြီးနဲ့စုဝေးရတဲ့မဲဆွယ်ပွဲတွေလှည့်လည်ပွဲတွေမလုပ်နိုင်တော့မှာကတော့တေချာပါတယ်ဒီအခါစဉ်းစားဖို့လိုလာတာကမဲဆွယ်စည်းရုံးမှုတွေကိုသတင်းစာကြားနဲ့စတဲ့ပုံနှိပ်မီဒီယာရေဒီယိုရုပ်မြင်သံကြားအင်တာနက်အွန်လိုင်းလူမှုကွန်ရက်စာမျက်နှာတွေကနေတဆင့်ပို့ပြီးလောက်ကင်နိုင်ကြမလားဆိုပြီးဖြစ်ပါတယ်။နိုင်ငံတကာနည်းတူအဲ့လိုပုံနှိပ်ရေဒီယိုရုပ်သံအွန်လိုင်းကနေကြော်ညာကအကုန်ခံပြီးမဲဆွယ်စည်းရုံးကြမယ်ဆိုရင်လည်းဖြစ်နိုင်စရာရှိပါတယ်။လက်ရှိရွေးကောက်ပွဲဥပဒေအရအမတ်လောင်းတယောက်ကိုမဲဆွယ်စည်းရုံးစီရဲ့ချက်သိန်းတရာသုံးခွင့်ပြုထားပြီးပါတီတွေကိုတော့ကန့်သက်ထားတာမရှိပါဘူးအမလောင်းတယောက်ချက်သိန်းတရာမသုံးပဲပြမ်းမြတဝက်စီလောက်ပဲသုံးသည်ထားအောင်အမလောင်း 9,000 နီးပါးအတွက်မဲဆွယ်အသုံးစရိတ်ချက်35ဘီလီယံလောက်ပမာဏရှိပါတယ်အဲ့ဒီငွေဟာဒေါ်လာ26တန်းလောက်နဲ့ညီမျှတာမို့ပုံနှိပ်ရေဒီယိုရုပ်သံနဲ့အွန်လိုင်းမှာမဲဆွယ်စည်းရုံးကြော်ညာကြဖို့ဆိုရင်နည်းတဲ့ပမာဏလိုတော့မဆိုနိုင်ပါဘူးဒါပေမဲ့ပြဿနာကမြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်အစိုးရကအလုံးစုံထိန်းချုပ်ထားတဲ့ရေဒီယိုနဲ့ရုပ်သံ channel တွေကနေမဲဆွယ်စည်းရုံးမှုတွေကိုကြော်ညာလို့ရပါမလားဆိုတာပ
ါရွေးကောက်ပွဲကော်မရှင်ရောအစိုးရကပါမဲဆွယ်စည်းရုံးနဲ့ပတ်သက်ပြီးပုံနှိပ်မီဒီယာတွေကနေကြော်ညာတာ online internet ဆာမျက်နှာတွေကနေကြော်ညာတာမျိုးကိုပိတ်ပင်မထားပါဘူးဒါပေမဲ့အစိုးရကအပြည့်အဝထိန်းချုပ်ထားဆဲဖြစ်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကနေကြော်ညာတာကိုတော့ခွင့်ပြုတာမျိုးမတွေ့မြင်ကြရပါဘူးသိမကြခင်ချိန်မှာပြန်ကြားရေးဝန်ကြီးဌာနလက်အောက်အစိုးရပိုင်းရုပ်မြင်သံကြားခြေနေကနေနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေကိုအချိန်နဲ့အချိန်ရည်အတွက်တူတူညီညီထုတ်လွှင့်ပေးပါလိမ့်မယ်ဒါကလည်းအရင်ရွေးကောက်ပွဲတွေတုန်းကလို့ရွေးကောက်ပွဲကော်မရှင်စီတင်ပြစင်ဆာလုပ်ပြီးမှတင်ပြခွင့်ရတဲ့ပြင်းကြီးစရာပါတီမိတ်ဆက်မျိုးပါ
ခုဆိုရင်တချို့ပုဂ္ဂလိကရုပ်သံ line တွေကနေရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တချို့တင်ဆက်နေတာတွေရှိနေပါတယ်။ဒါကလည်းလွတ်လွတ်လပ်လပ်တော့မဟုတ်ပါဘူး။ရွေးကောက်ပွဲကော်မရှင်နဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့စောင့်ကြည့်မှုအောက်ကနေလောက်ကင်ကြရတာပါ။ပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ကြော်ညာခွင့်ကိုတော့ရေဒီယိုတွေကိုရောညပြလာတဲ့ရုပ်သံ line တွေကိုပါလောက်ကင်ခွင့်ပေးမထားပါဘူး။လက်ရှိမြန်မာနိုင်ငံကပုဂ္ဂလိကရေဒီယိုနဲ့ရုပ်သံ line တွေဆိုတာကလည်းဥပဒေအရလွတ်လွတ်လပ်လပ်လုပ်ခွင့်ပေးထားတာမျိုးမရှိဘဲပြန်ကြားရေးဝန်ကြီးဌာနရဲ့ platform ပေါ်မှာပြန်ကြားရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလုပ်ကိုင်နေရတာဖြစ်လို့တော့အခက်မသိရင်ကိုမီဒီယာထုံးလွင်ခွင့်ရုပ်သိမ်းခံရတဲ့အထိအေးအေးယူခံရနိုင်တာမှုဘယ်သူမှကောင်းကောင်းမလုပ်ရဲကြပါဘူးဒါတွေကလည်းလက်ရှိအာဏာရ NLD ပါတီကိုဥဆောင်တဲ့ဒေါအောင်ဆန်းစုကြည်ရဲ့မီဒီယာတွေကိုမယုံကြည်တဲ့သဘောထားအများကြီးထင်ဟပ်နေတယ်လို့မှန်းဆရပါတယ်2013ခုနှစ်လွှတ်တော်တဲ့မီဒီယာဆိုင်ရာဥပဒေတွေရောက်နေချိန်မီဒီယာကောင်စီဝင်တွေနဲ့အဲ့ဒီအချိန်ကလွှတ်တော်အမတ်ဖြစ်နေတဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံချိန်ပြောခဲ့တဲ့မှတ်ချက်စကားတချို့ရှိပါတယ်သူပြောခဲ့တာတွေကတချို့တွေကလည်းသတင်းတောက်တွေကိုကြောက်တယ်ဘာဖြစ်လို့လဲဆိုတော့တခါတလေပြောလိုက်ရင်အမှန်ပြောရရင်ကျမပြောတာတွေလဲထော်လော်ကန့်လန့်တွေပြောင်းမြန်တွေထွက်လာတာတွေရှိတယ်အဲ့ဒီသတင်းကိုလဲကြောက်နေတာတွေရှိတယ်ဒါကိုဆရာတို့အနေနဲ့လုတ်ပေးရမယ်ဘာဖြစ်လို့လဲဆိုတော့တာဝန်မဲ့တဲ့သတင်းသမားတွေကြောင့်ဖြစ်တဲ့ကိစ္စတွေပေါ့နော်တခါတလေကြက်ကြက်ကင်နေဆိုတာကလဲစိုးရင်ကြောင်းကြမှုကြောင့်ကင်တာပါပဲလို့ဆိုပါတယ်အဲ့ဒီ2013ခုနှစ်ဝင်းကျင်လောက်ကအစပြုခဲ့တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေ Right to Information Law လို့ခေါ်တဲ့သတင်းသိပိုင်ခွင့်ဥပဒေရေဒီယိုနဲ့ရုပ်သံထုံးလွှင့်ခွင့်ဆိုင်ရာဥပဒေစတဲ့ဥပဒေလိုမျိုးတွေဒီနေ့အချိန်ထိအကောင့်ထဲပေါ်မလာအသက်မဝင်ဖြစ်နေတာမျိုးဟာဒေါအောင်ဆန်းစုကြည်ရဲ့ပုဂ္ဂလိကမီဒီယာတွေအပေါ်သဘောထားပြောင်းလဲမှုမရှိသေးတာကိုထင်ဟပ်နေပုံရပါတယ်
။ပုံနှိပ်ရေဒီယိုရုပ်သံလိုင်းပေါင်းများစွာပိုင်ဆိုင်ထားတဲ့ပြန်ကြားရေးဝန်ကြီးဌာနပိုင်နေတဲ့ကတချို့တလေကိုတောင်ဥပဒေအရလွတ်လပ်တဲ့အဖွဲ့အစည်းကစီမံခန့်ခွဲတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဖွဲ့စည်းပေးအပ်တာမျိုးလုပ်ဖို့စိတ်ကူးရှိပုံမရသလို2020 NLD ရဲ့ရွေးကောက်ပွဲကြီးညာစာတမ်းလိုမျိုးမှာတော့သ တဲ့မီဒီယာလွတ်လပ်ခွင့်ဆိုင်ရာကိစ္စလိုမျိုးလုံးဝထည့်သွင်းထားတာမတွေ့မြင်ရပါဘူးဒီလိုအခြေအနေတွေကြောင့်လဲဗီဒီယိုနဲ့ရုပ်သံလိုင်းတွေအများကြီးရှိတဲ့နိုင်ငံမှာအဲ့ဒီမီဒီယာတွေကိုအသုံးပြုပြီးရွေးကောက်ပွဲမဲဆွဲကြော်ညာထည့်သွင်းခွင့်မရတာလို့ယူဆနိုင်ပါတယ်ဒါကြောင့်တဲ့မီဒီယာသမားတွေမီဒီယာကိုနားလည်တဲ့နိုင်ငံရေးသမားတွေအနေနဲ့2020အလွန်ကာလအထိတိုင်အောင်ဥပဒေအရပုဂ္ဂလိကတွေအနေနဲ့ရေဒီယိုရုပ်သံလုပ်ငန်းလွတ်လပ်စွာလုပ်ကိုင်ခွင့်မီဒီယာပေါင်းစုံလုပ်ကိုင်ခွင့်ရှိမဲ့အများပြည်သူဝန်ဆောင်မှုမီဒီယာလိုမျိုးပေါ်ပေါက်လာဖို့ဆက်ပြီးတောင်းဆိုတိုက်ပွဲဝင်ကြရအောင်ပါဖြစ်ကြောင်းပ
ါမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေတင်ကြားပေးပါရမယ်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့။ဒီကနေ့တော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားပြီးတော့ကူးစက်မှုတွေမြင့်မားလာနေတဲ့ဒီ COVID ရောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာရီနောက်ပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပြန်ကြားပေးသွားခြင်းပါတယ်။အားလုံးလည်းသိထားကြပြီးသားဖြစ်တဲ့အတိုင်းစစ်တွေမျိုးအပါဝင်ရခိုင်ပြည်နယ်ဒေသတွေမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားတိတိတသားတိုးတက်လာနေတာကြောင့်ရခိုင်ပြည်နယ်တွေမှာနိုင်ငံတော်ဝန်ဆိုရည်မှုတွေလည်းတိုးလာနေတာတွေ့ရပါတယ်။ဒါကြောင့်မလို့လေဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတာပါ။ဒီလိုမျိုးရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေမြန်ဆန်နေတဲ့အတွက်ကြောင့်မလို့ရခိုင်ပြည်နယ်တစ်ခုလုံးကိုအိမ်တွင်းနေဖို့အမိန့်ထုတ်လိုက်တာကတော့ဒီလိုမျိုးကိုဗစ်ရောဂါပြန်ပြီးတော့မြန်မြန်ဆန်ဆန်ကူးစက်ပြီးတော့ရပိုင်းအတွင်းမှာပဲဖြစ်ပါရဲ့။ရခိုင်ပြည်နယ်တစ်ခုလုံးကလူတို့အနေနဲ့ကိုယ့်အိမ်တွင်းမှာနေထိုင်ကြဖို့ stay at home အမိန့်ချက်ကိုကျန်းမာရေးဝန်ကြီးရဲ့လက်မှတ်နဲ့ထုတ်ပြန်လိုက်တာဖြစ်ပါရဲ့။ပထမပိုင်းမှာတော့တချို့မျိုးတွေပဲထုတ်ပြန်ပြီးတော့နောက်ပိုင်းမှာပြည်내တစ်ခုလုံးအတွက်ပြောင်းလဲပြီးတော့ထုတ်ပြန်တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာရှိပါတယ်သောရရှင်မင်းသူက
တစ်ဖက်ကကောင်းနေပြည်သူဘက်ကပြန်ကြည့်ပြီးပါဘိုက်ပြဿနာဘယ်လိုရှင်းပေးမလဲလက်လုံးမဗဇက်ကစားရတာမိသားစုတွေနောက်ွယ်မှာအများကြီးလောလောဆယ်ညနေစာအိုးထဲမှာဆံရှိတဲ့ပြဿနာဘယ်သူကတောင်းယူမလဲတလားကို၁၀သိန်းစားနေတဲ့လွှတ်တော်မတ်တွေတရက်လောက်နေခြင်းပေမဲ့နေလို့မရပါဘူးဒါတွေကိုနားလဲပါလားCOVID-19 ရောဂါဖြစ်မှနောက်မှဘိုက်ပြဿနာကိုအမိန့်ပေးလို့မရဘူးလေ။အာနာယာရုကြီးလေလေအတိတ်ကမဲ့လေလေပါပဲလားဗျာ
။ဟုတ်ကဲ့ပါဒီတော့ရှင်ပြောသလိုမျိုးဟိုစောင့်ဝင်နေရတဲ့အတွက်အလုံးလုံးနေရတဲ့သူတွေအတွက်အိမ်မှာနေရတဲ့ကိစ္စကတော်တော်ပြဿနာကြီးတဲ့ကိစ္စလည်းဖြစ်ပါတယ်။မြန်မာနိုင်ငံဝန်ထောင်အမေရိကန်ပြည်ထောင်စုမှာတော့မှအိမ်မှာနေပြီးတော့အလုံးမသွားရဘူးဆိုတော့လူတွေတော်တော်လေးဒုက္ခရောက်ပြီးတော့အစိုးရကထောက်ပံ့ကြေးတွေတော်တော်ပေးထားရတာဖြစ်ပါတယ်။ဒီလိုမျိုးအိမ်မှာနေရမယ်ဆိုတဲ့အမိန့်ထုတ်ပြန်တာနဲ့ပတ်သက်ပြီးတော့ဒီအညာတရငမွေးလေးဆိုတဲ့ Facebook အကောင့်ပိုင်ချင်းကလည်းရေးလာတာပါစစ်ကိုလည်းကြောက်ရ COVID ကိုလည်းကြောက်ရကြားလာရင်ရခိုင်ပြည်သူပြည်သားတွေငဲ့ပြီးတော့တည်နိုင်တဲ့အဆင့်ကိုလမ်းညွှန်နေသလိုပါပဲတဲ့ဒီလိုမျိုးမြန်မာနိုင်ငံမှာ COVID ရောဂါတစ်ဖန်ပြန်ပြီးတော့ကူးစက်ပြန့်ပွားနေတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံက COVID ကာကွယ်ထိန်းချုပ်ရေးအတွက်ကုလသမဂ္ဂကဆက်ပြီးတော့ကူညီမယ်ဆိုတဲ့သတင်းကိုရေးလာတဲ့သောရရှင်တယောက်ရဲ့ဒီထင်မြင်ယူဆချက်ကိုပြောပြရချင်ပါတယ်။သူ့ရဲ့မှတ်ချက်ကိုကြည့်ပြီးရေးရမလားငိုရမလားနည်းနည်းလေးဖြစ်သွားခဲ့ပါတယ်။အကြောင်းအရာကတော့ရခိုင်ပြည်နယ်ရင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလက်တတော်မြင့်လာတဲ့ပုံမှာကုလသမဂ္ဂကစိုးရိမ်ကြောင်ပြောပြီးတော့ဒီရခိုင်ပြည်နယ်ရင်းကလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေဖြင့် COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဆက်ပြီးတော့အားပေးကူညီသွားမယ်ဆိုပြီးတော့ပြောထားတာပါ။ဒါကိုပြန်ပြီးရေးလာတဲ့ Facebook ကသောရရှင်တယောက်ကတော့ဟိုတခါရခိုင်ပြည်နယ်မြို့နယ်တချို့မှာ UN ကိုဆန္ဒပြနောက်ပြီးတော့ UN ရုံးကားတွေကိုမိရှုဖျက်ဆီးတာတွေပြုလုပ်ခဲ့တဲ့မှတ်တမ်းတွေရှိရနော်တဲ့။ပြပအာကိုပစိန်ရုံးလို့ဆိုနေကြတဲ့မြက်ကန်းမျိုးညစ်တွေကိုပြောတာပါဆိုပြီးတော့ဒီသောရရှင်ခက်ရွက်ရွက်ပြန်ရေးလာပါတယ်။ထက်ဒီမြန်မာနိုင်ငံမှာကိုဗစ်ရောဂါလေးလေးမြန်မြန်ကူးစက်ပြန့်နှံ့နေမှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တစ်ခုနဲ့ပတ်သက်တဲ့သတင်းပေါ်မှာမှတ်ချက်ရေးလာကြတဲ့သောရရှင်ရဲ့စာရီကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါရှင်။
ဒီတော်ရှင်ကမြန်မာနိုင်ငံမှာဒီအခြေခံပညာအထက်တန်းအကြောင်းတွေကိုရဲကန်တမ်းရှိဆိုရကပိတ်လိုက်တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့တော်ရှင်နေရေးလာကြတာဖြစ်ပါတယ်။အကြောင်းတွေဖွင့်ပြီးမကြခင်မြန်မာနိုင်ငံမှာဒီလိုမျိုးကိုဗစ်ကူးစက်မှုတွေပြန့်နှံ့လာတာကြောင့်အကြောင်းတွေကိုချက်ချင်းပိတ်ပစ်လိုက်ရတာဖြစ်ပါတယ်။ဒီမှာရွှေလင်းဆိုတဲ့တော်ရှင်ကတော့ကလေးမိဘတွေကိုကိုကျင်းစာပါရတဲ့ဒါပေမဲ့ကိုဗစ်ကာလတခြားနိုင်ငံတွေပညာရေးစနစ်ဘလို့သွားနေလဲလေးလာပါပညာရေးစနစ်ကနိုင်ငံတကာနဲ့ချိတ်ဆက်နေပါတယ်နောက်တစ်ချိန်မှာမြန်မာပြည်ဘွဲရ OGO မှာ generation နဲ့နောက်ကြကြင်ခဲမှာစိုးရိမ်ရပါတယ်နောက်ထပ် Facebook အကောင့်ပိုင်ရှင်လူပြိုစစ်စစ်မောင်မျိုးချစ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မပိတ်လို့မရဘူးလေတောင်ကိုရီးယားနိုင်ငံကိုနမူနာကြည့်ပါတဲ့နောက်ထပ်သောရရှင်ရွှေရွှေဆိုတဲ့သောရရှင်ရေးလာတဲ့ဒီသဘောထားကိုလည်းပြပြချင်ပါသေး။ဒီသောရရှင်ကအကြောင်းကမဖွင့်တော့လဲအကြောင်းသားမိဘတွေကကလေးတွေအသက်ကြီးမှလည်းကြောက်။နောက်ပြီးတော့ဖွင့်ပြန်တော့လဲယောဂါရမှကြောက်ရပြန်။ယောဂါကပ်ပြီးကဘယ်တော့မှမလွတ်နိုင်ပါဘူး။ဒါကြောင့်မလို့တနေ့ကြာရင်ဖြစ်မယ်လို့ဗုဒ္ဓကကြိုဟောထားပြီးသားလူတွေရှိနေသည်များလူတွေမိခိုးစားနေတဲ့ပိုးမွားတွေဆိုတာလည်းဖြစ်လာမှာပဲ။ဘယ်သူမှအပြစ်မပြောပဲစူပေါင်းကာကွယ်ကြဖို့လိုပါတယ်ဆိုတော့ရေးလာပါသေး။ဒီလိုမျိုးကြောင်းနေပိတ်တာမြန်မာနိုင်ငံတခုတည်းနဲ့မကပါဘူးเนาะနေရာတိုင်းမှာဒီခုနသွားရချင်းပြောသွားသလိုတောင်ကိုရီးယားနိုင်ငံကိုနမူနာကြည့်ပါတယ်တောင်ကိုရီးယားနိုင်ငံမှာကြောင်းနေပြန်ဖွင့်ပြီးတော့ကြောင်းနေမှာဒီကလေးတွေကိုဗစ်ရောဂါကူးကုန်တာဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာတော့ကျမတို့ဒီ VOA အမေရိကန်အသံအခြေစိုက်တဲ့ဒီအမေရိကန်ပြည်အောင်စု Washington DC တဝိုက်မှာဆိုရင်လည်းကျမတို့ကြောင်းနေကိုအရှိတ်ဘက်မှာဖွင့်မဲ့ကလေးကြောင်းနေအားလုံးကလေးကြောင်းနေဆိုတာအခြေခံပညာကြောင်းနေအားလုံးကို online ကပဲဖွင့်ပါတယ်ရှင်ဒီမှာတော့ဒီခေတ်မီနီးပညာအင်တာနက်ဆက်သွယ်ရေးကလည်းကောင်းမွန်တဲ့အတွက်ကြောင့်မလို့ကလေးတွေကိုဒီဂီတသင်တန်းနေပေါ့နော်တရောထိုးတာနောက်ပြီးတော့ဒီနှဲမုတ်တာလိုမျိုးပလွေမုတ်တာလိုမျိုးဒီသင်တန်းတွေကအစားအွန်လိုင်းကပဲသင်ကြားပေးသွားမယ်ဆိုပြီးတော့သူတို့အစီအစဉ်ဆွဲထားတာဖြစ်ပါတယ်။အရှိတပတ်မှဆိုရင်အကြောင်းတွေပြန်ဖွင့်ပါပြီ။တချို့နေရာတွေမှာအကြောင်းတွေကစတောင်ပြန်ဖွင့်နေပြီဖြစ်ပါတယ်။ဒီမှာဒီအမေရိကန်ပြည်သူကအကြောင်းဖွင့်ပုံနဲ့ပတ်သက်ပြီးတော့ဒီတချို့အကြောင်းတွေပြန်ဖွင့်ပြီးတော့တလောကပဲတချို့ဒီအခြေခံပညာထက်တန်းအကြောင်းတွေပြန်ဖွင့်နောက်ပြီးတော့ယောဂကူးစက်မှုတွေပြန်ပြီးဖြစ်လာတဲ့အတွက်ကြောင့်အကြောင်းတွေပြန်ပေးရတာလည်းရှိပါတယ်။တက်ဆိုတွေမှာဆိုရင်တချို့တွေကလည်းဟိုဒီ online တက်တဲ့သင်ကြားပို့ချမှုတွေလုပ်နေတယ်လို့တချို့တွေကြတော့ဒီတက်ကတော့အသက်အရွယ်ကြီးတဲ့သူတွေကြတဲ့မှာသင်တန်းတွေကိုတော့ဒီတပတ်မှာသင်တန်းနှစ်ခုလောက်ကိုပဲလူကိုယ်တိုင်သွားတက်ရပြီးတော့ကျန်တဲ့ဟာတွေက online ကနေဒီလူကိုယ်တိုင်တဝက် online တဝက်ဆိုပြီးတော့သင်ကြားနေတာရှိပါတယ်။ American ဒီကျောင်းဖွင့်တာနဲ့ပတ်သက်ပြီးတော့ကိုယ်တိုင်အတွေ့အကြုံရှိထားတဲ့မြန်မာပြည်သက်တယောက်စာရေးလာတဲ့စာကိုဖော်ပြပေးကြပါရှင
်။အခုပြောနေတဲ့မြောက်ပိုင်းကာရိုလိုင်းနားပြည်နယ်ကကျောင်းမှာကျွန်မအလုပ်လုပ်ပါတယ်။ယောဂမကူအောင်အတက်နိုင်ဆုံးဆောင်ရွက်ထားပါတယ်။အဝေးအထွက်တကားကိုတစ်နေ့၈ကြိမ်သုတ်တယ်။ခြေကားအလုံးကိုအတက်တစ်ခုအစင်းတစ်ခုလုပ်ပေးထားတယ်။စာသင်ခန်းသွားတဲ့ဟောတွေပါစတစ်ကာကပ်ပြီးတော့လက်တလန်အကွာဝေသွားခိုင်းနေစာသင်ခန်းအပေါက်ကမှ hand sanitizer နဲ့ကိုထိုင်မဲ့ခုံကိုတုပ်ဖို့ wipe ပေးထားတယ်။နောက်ကျောင်းမှ20လောက်ထိုင်တဲ့အခန်းကို9ရောက်ပဲပေးထိုင်တယ်။အစားအစာကတော့ကိုယ်တိုင်ယူပြီးထိုင်စားတာရယ်။နောက်အော်ဒါမှစားတာရယ်ဆိုပြီးရှိပါတယ်။ကိုယ်တိုင်ယူစားတဲ့ buffet လိုမျိုးအစားယူဖို့တန်းစီတဲ့အချိန်မှာတော့ကိုယ်ကဲမှုအားနည်းတာကြောင့်တစ်ယောက်နဲ့တစ်ယောက်နဲ့နီးကပ်နေတာကိုတွေ့ရပါတယ်။နောက်တစ်ခုကမျက်ခင်းနေပေါ်မှာအနားယူတဲ့အချိန်မှာ mask ကိုလူတိုင်းမတက်တာတွေ့ရပါတယ်။နောက်တစ်ခုကတော့အဆောက်ဝင်မှုတော့ယူတဲ့အချိန်မှာတန်းစီပြီးတော့စောင့်တဲ့ကျောင်းသားတွေကအယံကတ်နေပါတယ်။ roommate တချို့ကတော့ mask တွေဖြုတ်ပြီးဖတ်ကြတာလည်းရှိပါတယ်။ကျမအထင်ကတော့အဆောက်ဝင်တန်းစီချိန်မှာကူးတာပိုပြီးတော့ဖြစ်နိုင်ပါတယ်။ကျမကအဲ့ဒီမှာတနည်း12နာရီလောက်အလုပ်လုပ်လို့တေချာတည်တာပါ။ကျမနေတဲ့ county တစ်ခုလုံးမှာကူးစက်သူ 1,500 လောက်ရှိလို့ကျမလည်းပိုးစစ်ရပါတယ်။ဒါပေမဲ့ပိုးတော့မရှိပါဘူး။
ဒါကတော့ American ပြည်အောင်စုမှာသူရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့သောရရှင်မြန်မာနိုင်ငံကသောရရှင်တွေကိုဝေးမျှပြီးတော့ရေးလာတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်เนาะ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီ COVID ရောဂါကပြည်ရင်းကူးစက်မှုဖြစ်နေရောက်ရှိလာပြီးတော့ပြည်ရင်းကူးစက်မှုဆိုတာကတော့နိုင်ငံသားကနေတက်လာတဲ့လူတွေစီကပါလာတာမျိုးမဟုတ်ဘဲနဲ့ဒီလူပေါင်းတိုင်းဝိုင်းချာဟိုသွားဒီသွားလုံနေတဲ့နေထိုင်နေရက်ကွက်ထဲမှာနေထိုင်နေတဲ့သူတွေအချင်းချင်းကူးစက်ပြန့်နှံ့မှုကိုခေါ်တာဖြစ်ပါတယ်။community spread ပေါ့နော်ဒီပြည်ရင်းကူးစက်မှုဖြစ်ကိုရောက်ရှိလာတဲ့ covid ရောဂါအရင်ကဆိုရင်တော့မြန်မာနိုင်ငံကဒီနိုင်ငံခြားပြည်တွေစီမှာပဲရှာဖွေတွေ့ရှိတာဖြစ်ပါတယ်ဒီလိုမျိုးပြည်ရင်းကူးစက်မှုဖြစ်ကိုရောက်လာတဲ့ covid virus ကအရင်တစ်ခေါက်နဲ့မျိုးရိုးဗီဇာကွဲပြားခြားနားမှုတွေရှိနေပြီးတော့ကူးစက်မှုလွယ်ကူလို့လူမှုအနေနဲ့ပို့ပြီးတော့သတိပြုဖို့လိုတယ်ဆိုပြီးတော့ကျန်းမာရေးကျွမ်းကျင်သူတွေကတော့အကြံပြုပါတယ်ရှင်သရရှင်တွေရဲ့ပေးစာတွေမှတ်ချက်တွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်တိကျသောရရှင်တွေကိုမြန်မာတချင်းလေးတစ်ပုတ်နဲ့ဆက်ပြီးတော့ဖြောပြေးသွားဖို့ရှိပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့
နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုဆက်ပြီးတော့တေးတောင်းလာတဲ့သရရှင်တွေသူတောင်းထားတဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။ရန်မိုင်းရှိုးဆိုတဲ့သရရှင်မက်ဆင်ဂျာမှာပေးပို့ပြီးတော့တောင်းလာတာဖြစ်ပါတယ်။အမတ်တရသချင်းလေးတောင်းခြင်းပါတယ်။30မြို့တဲပြူကျေးရွာကကိုအေးမင်းအောင်တွေ့ရမဲသည်မြို့ပြားစီကျေးရွာကမောင်ရန်နိုင်ရှိုးကဖြောပြဆောင်ရဲ့လာရိတ်ဆိုတဲ့သချင်းလေးနဲ့မြစ်တာဒေးလက်ဆောင်ပါခြင်းပါတယ်တဲ့။အထူးကျေးဇူးတင်ပါတယ် VOA 1.2 1.3 တွေအားလုံးကျမ်းမာချမ်းသာကြပါစေလို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်ဒီတော့ကိုရန်နိုင်ဆိုကိုအေးမင်းအောင်တွေတောင်းဆိုပေးထားတဲ့လာရည်ဆိုတဲ့တခြင်းလေးကိုအတူတူနားထောင်ကြည့်လိုက်ရအောင်ပါနော်ဖြိုးပြေဆုံးတည်ဆူထားတာဖြစ်ပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်ကြပါစေ
တန်လုံးသားရဲ့ဆန္ဒမူတာကင်းတဲ့စကားပါလူတွေမင်းငေါ်ကြရင်လဲကိုချီနဲ့လို့ပြုံနေမယ်ကစတီဘူးတင်မှာပဲနင်းလို့တင်တာလို့ပါငါဘယ်သဲမချီနေလေဘောင်းခံမထားတဲ့ချစ်တွေနဲ့ရှင်သာမဲနေရတွေ့တယ်ยามสู้เวชเนเมมาเพียงไหนนาฤเพจองตาเย็นเลยมีสีนาฤนี้ชินนาตาจุยจีกบามีเรมามีชีเรเนียกันตะเนตคูงามเนบู想抓不拉他嘴飘不得克里里飘路一爱你的歌那也可以的等不他把的
就这种地说他的拉也说的的情况那先给家压了吧မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံမှာကားပြန်တစ်စီးကိုအောင်အောင်မြင်မြင်နဲ့ဆန်းသတ်နိုင်ခဲ့ပါတယ်။စကော့တလန်မှာတော့စိတ်နှလုံးအမီရှိတဲ့တိုးတကောင်ကိုဒေါ်လာ5သိန်းနီးပါးနဲ့ကဘာဈေးအမြင့်ဆုံးပေးပြီးလေလံဆွဲသွားပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဂျပန်နိုင်ငံမှာကားပြန်တစ်စင်းကိုအအောင်မြင်မြင်စတင်နိုင်ခဲ့ပါတယ်လူတယောက်လိုက်ပါစီးနေနိုင်တဲ့ဒီကားပြန်ကိုထိုကျိုမြို့အခြေစိုက် Sky Drive ကုမ္ပဏီကဖန်တီးခဲ့တာဖြစ်ပြီး ST03 model ဒီကားပြန်ဟာလေထဲမှာ4မိနစ်ကြာပြန်တန်းနိုင်ခဲ့တယ်လို့ကုမ္ပဏီကပြောပါတယ်ကမ္ဘာအသေးဆုံးမိုးပြန်ကားတစ်စီးဖြစ်ပြီးအရှည်4မီတာနဲ့အကျယ်နဲ့အမြင့်2မီတာစီရှိတယ်လို့ Sky Drive ကုမ္ပဏီကပြောပါတယ်ဒီကားလေးကိုပုံမှန်ကားနှစ်စီးရက်လို့ရတဲ့နေရာမှာရက်နိုင်ဖို့အတွက်ဖန်တီးထားတာပါအခုလိုစံသက်တာအောင်မြင်တဲ့အတွက်2023ခုနှစ်ကစပြီးတည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသုံးပြုဖို့မျှော်လင့်တယ်လို့ကုမ္ပဏီကြီးညာချက်မှာဖော်ပြထားပါတယ်ရှင်
Scotland ကလေလံပွဲတစ်ခုမှာ Texel အမျိုးအစားသုံးတကောင်ကိုအင်္ဂလိပ်ပေါင်36,500 American Dollar နဲ့ဆိုရင်4,900နီးပါးနဲ့ကမ္ဘာစံချိန်တင်အမြင့်ဆုံးဈေးပေးပြီးဝယ်ယူသွားခဲ့ပါတယ်။ Netherlands နိုင်ငံ Texel ကျွန်းကထွက်ရှိတဲ့ဒီ Texel အမျိုးအစားသုံးရဲ့အသားကိုစားဖို့မွေးမြူကြတာဖြစ်ပြီးမြို့ဖောက်ဖို့အတွက်လည်းအသုံးဝင်တာပါ။အခုဈေးအမြင့်ဆုံးရသွားတဲ့သုံးရဲ့နာမည်က Double Diamond စိတ်နှလုံးလို့ပေးထားတာဖြစ်ပြီးဒီ6လသားအရွယ်သိုးကိုလယ်သမား3ဦးဆက်အဖွဲ့ကဝယ်ယူသွားခဲ့တာပါ။ကျန်းကင်းစေးပေါင်1000နဲ့စတင်ရောင်းချခဲ့တာဖြစ်ပြီးတော့မန်ချက်စတာမြို့ကမွေးမြူသူတဦးကရောင်းချခဲ့တာပါ။တက်ဆယ်အမျိုးအစားသိုးတွေဟာအ ਨੇ စုံတောင်းကနန်းစေးရလေရှိတယ်လို့ British တက်ဆယ်သိုးအဖွဲ့ကပြောပါတယ်။ဒီသိုးမျိုးတွေက Scotland ရဲ့ဆောင်းရာသီတန်းကိုခံနိုင်တဲ့အတွက်လဲ UK မှာလူကြိုက်များပြီးတော့အခုဈေးအမြင့်ဆုံးရသွားတဲ့စိတ်နှလုံးလို့ခေါ်တဲ့သိုးကတော့ထိတ်တန့်တရာဂိုင်တို့မှရှိတဲ့သိုးဖြစ်ပါတယ်လို့ British Texel သိုးအဖွဲ့ကပြောပါတယ်ခင်ဗျာ
။ VNM နိုင်ငံကအသက်90မိနစ်အရွယ်ဖို့တယောက်ရဲ့စပင်ဟာအနည်း80လောက်မမျက်ပဲထားတဲ့အတွက်ချစ်ခဲနေပြီးအရှိ16ပေလောက်ရှိနေပါတယ်။ Nguyen Van Chien ဟာအသက်ငယ်ကစပြီးစပင်မမျက်ပဲထားခဲ့တာဖြစ်ပြီးနှစ်ဖျား9ပါးနဲ့တကူးရှင်9ယောက်ကိုလည်းကိုးကွယ်သူဖြစ်ပါတယ်။သူငငယ်ကလေးကဖျားသခင်ရဲ့ရွေးချယ်မှုကိုခံခဲ့ရတယ်လို့ယုံကြည်ပြီးတော့စပင်ကိုဖျက်မရင်တခုခုဖြစ်မယ်လို့ယုံကြည်တဲ့သူဖြစ်ပါတယ်။ဒူဝါလို့ခေါ်တဲ့ပုံသီးစားပြီးအသက်ရှင်တဲ့ဆရာတဦးရဲ့လမ်းစဉ်ကိုလိုက်နာယုံကြည်သူတဦးဖြစ်ပြီးဒီဘာသာရေးလမ်းစဉ်ကိုတော့ဗီယက်နမ်နိုင်ငံမှာပိတ်ပင်ထားပါတယ်။ဦးရင်ချန်းကိုအသက်62နှစ်ရှိပြီဖြစ်တဲ့သူ့ရဲ့ဒီနံပါတ်5ရောက်မြောက်သားကစောင့်ရှောက်နေတာဖြစ်ပြီးတားဖြစ်သူကလည်းစပင်နဲ့အသက်ရှင်တန်မှုကြားဆက်ဆက်တာကိုယုံကြည်တဲ့သူတဦးဖြစ်ပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံမှာနေအောင်ကြီးဆွမ်းရင်သုံးဆိုလာလေယာဉ်ပေါ်ကနေကမ္ဘာပထမအုံဆုံးလေထီးခုန်ပြခဲ့ပါတယ်။အမြင့်ပေ9000နီးပါးကခုန်ပြခဲ့တာဖြစ်ပြီးတော့ပြန်ပြည့်မဲဆွမ်းရင်အသုံးပြုတာကိုမြင့်တင်ဖို့အတွက်အခုလိုလှုံ့ဆော်ပြခဲ့တာပါ။လေထီးသမားရက်ဖဲယယ်ဒွန်ဂျန်ဟာနှစ်ယောက်စီးဆိုလာလေယာဉ်ပေါ်ကနေတနအီကီလိုမီတာ150နှုန်းနဲ့ခုန်ဆင်းခဲ့တာပါ။လေထီးမခုန်ဆင်းဘဲလေယာဉ်တောင်ပံပေါ်မှာလမ်းလျှောက်ခဲ့ရင်ဘယ်လိုနေမလဲဆိုတာကိုလည်းသိကျင်သေးတယ်လို့ဒေါမ်ဂျန်ကပြောပါတယ်။လာမယ့်2022ခုနှစ်မှာလေထုလွာအလွန်ပါလွာတဲ့အမြင့်မီတာ2000မှာဆိုလာလေယာဉ်ကိုစမ်းသပ်ပြန်တန်းဖို့လဲစီစဉ်ထားပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတနင်္ဂနွေနေ့မှာ28သန်းနီးပါးရှိလာပြီဖြစ်ပြီးသေဆုံးသွားသူကလည်း9သိန်းနီးပါးရှိလာနေပါပြီ။မြန်မာနိုင်ငံရဲ့အိန္ဒိယအိန္ဒိယနိုင်ငံမှာတော့တနင်္ဂနွေနေ့မှာအကူးဆက်ခံရသူ9000ကျော်နဲ့ကမ္ဘာမှာတစ်ရက်အတွင်းအများဆုံးကူးစက်မှုစံချိန်တင်ခဲ့ပါတယ်။အိန္ဒိယမှာအခုဆိုဒီရောဂါအကူးဆက်ခံရသူ4သန်းကျော်နဲ့ကမ္ဘာမှာတတိယအများဆုံးကူးစက်ခံရတာဖြစ်ပြီးဒုတိယအများဆုံးကကူးစက်သူ4သန်းကျော်ရှိတဲ့ဘရာဇီးပါ။ကမ္ဘာမှာအများဆုံးကူးစက်ခံရတာကအမေရိကန်ပြည်ထောင်စုဖြစ်ပြီးစနေနေ့အထိဆိုကူးစက်ခံရသူ6သန်းချုံနဲ့သေဆုံးရသူက2သိန်းနီးပါးရှိနေပါတယ်။ဘယ်လာရုစ်နိုင်ငံမှာကာလတရှိအုပ်ချုပ်နေတဲ့အလက်ဇန်းဒားလူကာရှန်ကိုကိုဆက်ပြီးအာဏာရစေတဲ့အငင်းပွားပွဲရွေးကောက်ပွဲနောက်ပိုင်းလူမှုဆန္ဒပြမှုတွေဆက်ပြီးဖြစ်ပွားနေရမှာတနင်္ဂနွေနေ့ကတော့မြို့တော်မင်းစ်မှာတောင်းနဲ့ချီပြီးစုဝေးဆန္ဒပြခဲ့ကြပါတယ်။ဒါဟာအရင်သတင်းပတ်တွေကထက်ဆန္ဒပြသူအရေအတွက်တိတိတသာများလာတာပါဒီတင်းငရီဆန္ဒပြပွဲကနေဆန္ဒပြသူ90တဲ့မနေ့အဖမ်းခံခဲ့ရတယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတရရေတက်လာနေတဲ့အခုလိုကာလမှာပဲနိုင်ငံရေးပါတီတွေအနေနဲ့လူရောက်90တဲ့မပိုးပဲကျန်းမာရေးသတိပေးလမ်းညွှန်ချက်တွေအတိုင်းအင်္ဂါနေ့မနေ့6နိုင်ကစပြီးမဲဆွယ်စည်းရုံးခွင့်ပြုလိုက်ပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကူးစက်ခံရသူပေါင်းကတနင်္ဂနွေညအထိဆို1419ဦးရှိပြီးသေဆုံးရသူက8ဦးရှိပါတယ်။ဟောင်ကောင်လွှတ်တော်ရွေးကောက်ပွဲတွေကျင်းပပေးဖို့အတွက်ဟောင်ကောင်အစိုးရကရွှေ့ဆိုင်းလိုက်တာကိုဆန္ဒပြဆန့်ကျင်တဲ့ဒေသခံတွေကအနည်းဆုံး290လောက်ကိုတနင်္ဂနွေနေ့မှာဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲကပြောပါတယ်။ဖမ်းဆီးထားသူတွေထဲမှာ289ကိုတရားဝင်လူစုဝေးမှုနဲ့ဖမ်းဆီးတာဖြစ်ပြီးအမျိုးသမီး2ဦးကိုတော့လွတ်လပ်ရေးတောင်းဆိုတဲ့ကြွေးကြော်သံတွေနဲ့ဆန့်ကျင်စော်ကားတဲ့အတွက်ဖမ်းဆီးခဲ့တာလို့ရဲကပြောပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံ့မာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပါ။
This program has come to you from the Voice of America, Washington.